Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ VOA American အတန်းရ2022ခုနှစ်အောက်တိုဘာလ13ရက်ကြာတာပြင်းနေ့မနက်ခင်း 6:00 နာရီနဲ့ 9:00 နာရီအစီအစဉ်ကို Washington DC မြို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 2440 51နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမအနင်္ဂလာပါ။ခုမနက်အစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ကျမသင်္ကီထိုက်ပါ။ဒေါက်ခင်မျိုးသက်နဲ့အတူသတင်းတွေတင်ပြမှာဖြစ်ပါတယ်။ရုရှားရဲ့မီဇိုင်းဒုံးတွေနဲ့အဆက်မပြတ်တိုက်ခိုက်ခံရတဲ့ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုတွန်းမြင်နိုင်ရေးနေတိုးကာကွယ်ရေးဝန်ကြီးတွေဆွေးနွေးကြပါတယ်။နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအာဂတိမုံနှမှုနဲ့ဆွဲချက်နဲ့ထောင်ဒဏ်3နှစ်ထပ်မံချမှတ်ပါတယ်။နယူးဇီလန်ကမ်းခြေမှာတော့ဝေလာငါအကောင့်900လောက်တောင့်တင်ပြီးသေဆုံးခဲ့ရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တဲရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
စစ်ကောင်စီကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်ဆိုတော့မိုးပြဲမြို့နယ်ဘက်ကအခြေအနေကိုလည်းကြားဖို့ရှိပါတယ်
။ကလေးငယ်ကတော့စုစုပေါင်း3ဦးပေါ့နော်ဒီအကောင်တော့ဒီ10နှစ်အောက်ကလေးငယ်တွေပဲရှင်ပြီးတဲ့အခါကျတော့ B2 ကတော့စုစုပေါင်း B2 အတီအသက်ရွယ်အသက်ကြီးရဲ့ B2 က4ယောက်ပေါ့နော
်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်အထောက်ထားမဲ့မြန်မာတရားကျောင်း3ရက်အတွင်းထိုင်းရဲတို့ကဖမ်းမိတာငွေကြေးဖောင်းပွားမှုထိန်းချုပ်နိုင်ရေးမြန်မာဘဟုပိုင်းရဲ့ဆောင်ရွက်ချက်တွေထိရောက်နိုင်မလားဆိုတဲ့မေးမြန်းချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်နိုင်ငံတကာသတင်းဆောင်မှမှာတော့အာနီယေဖြစ်စေနိုင်တဲ့ drone ယာဉ်တွေကိုတံပြန်ထောက်လာမဲ့နည်းပညာအကြောင်းတင်ပြမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြကဏ္ဍတွေဖြစ်တဲ့လူလူနဲ့ဂျမားရဲ့ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်နေရောက်သတင်းတွေကိုမှတ်တင်ပေးထိုင်တဲ့ဒေါက်ဖင်မျိုးသက်တို့ပြောပြပေးပါရှင်။
ဒီသတင်းပါအတွင်းယူကရိန်းနိုင်ငံတဝန်းကိုရုရှားကမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်မှုတွေကိုတိုက်ခိုက်နိုင်ရေးအတွက်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေမြင့်တင်နိုင်မဲ့နည်းလမ်းတွေကိုဗုဒ္ဓနေ့ကနေတိုကာကွယ်ရေးဝန်ကြီးတွေဆွေးနွေးကြပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲမှာကျင်းပတဲ့ဆွေးနွေးပွဲမှာတော့ယူကရိန်းကိုအကူအညီတွေတိုးပင်းနိုင်ရေးအဓိကဆွေးနွေးကြချောင်းမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုရဲ့အတွင်းမှုချုပ်ယွန်းစတိုတန်ဘတ်ကသတင်းတောက်တွေကိုပြောပါတယ်။
And the message from NATO allies will be that we are steadfast in our support.
Ukraine ကိုလိုအပ်တဲ့ကာလအတိုင်းအတာအထိထောက်ပံ့ကူညီဖို့အစင်းသင့်ရှိနေတယ်ဆိုတာကို Ukraine အစိုးရကို NATO မဟာမိတ်တွေကသတင်းစကားပလိုက်တာဖြစ်ကြောင်း Stoltenberg ကပြောဆိုခဲ့တာပါ။ဖေဖော်ဝါရီလအတွင်းရုရှားတို့ Ukraine ကိုစတင်ကျူးကျော်ပြီးနောက်ပိုင်းရုရှားရဲ့တိုက်ခိုက်မှုတွေဟာအပြင်းထန်ဆုံးဖြစ်လာတာနဲ့အတူလုံခြုံရေးအတွက်အရေးကြီးတဲ့အချိန်ဖြစ်တယ်လို့လည်း NATO အဖွဲ့အကြီးအကဲကပြောပါတယ်။တနင်္လာနေ့ကစခဲ့တဲ့ Ukraine နိုင်ငံတဝန်းကိုမစ်ဆိုင်းဒုံးတရားကျော်နဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး26ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအရန်တပ်ဖွဲ့ဝင်3သိန်းကိုစုဆောင်းပြီးလေ့ကျင့်မထတဲ့ဘာမှနားမလည်တဲ့ရုရှားအရက်သားတွေကိုရှေ့တန်းပို့ဖို့ပြင်ဆင်နေချိန်မှာယူကရိန်းဘက်ကတော့သူတို့ရဲ့ဒီမိုကရေစီနဲ့အချုပ်အခြာအာဏာပိုင်မှုအတွေ့တိုက်ခိုက်မှုမှာလွတ်လပ်တဲ့လူတွေရဲ့စီရေဆွန့်ရည်နဲ့အင်အားကိုကဘာကိုပြတ်တက်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းပြောဆိုထားပါတယ်ရှင်
အချင်းတော်ကြမထုတ်ပြန်နိုင်မဲဖြစ်နေတဲ့အမေရိကန်မျိုးသားလုံခြုံရေးမဟာဗျူဟာတရက်ကိုသမရအင်ဗျူကဗုဒ္ဓဖူးနေမှာထုတ်ပြန်လိုက်ပါတယ်။စာမျက်နှာ48နာပါတဲ့ဒီထုတ်ပြန်ချက်မှာဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမဟာမိတ်တွေနဲ့အတူလက်တွဲဖြည့်ချင်းရဲ့ဟာအရေးပါကြောင်းထပ်ပြီးတော့အလေးနဲ့ပြောကြားထားသလိုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုကိုထိန်းချုပ်ဖို့လှုံ့ဆော်နေတာလည်းပါဝင်ပါတယ်။ဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမှာကြီးမားတဲ့အပြောင်းအလဲမရှိသလိုအယူဝါဒမှာလည်းအသက်ဆန်းတဲ့ဘာမှမရှိတာအပါအဝင်ယူကရိန်းအရေးထောက်ဒီမဟာဗျူဟာကြေညာချက်ထုတ်ပြန်မှုနှောင့်နှေးနေတာဖြစ်ပါတယ်။ဒါပေမဲ့ဥရုညာသည်ပြောင်းလဲမှုနဲ့အာဏာရှင်နိုင်ငံတွေတိုးလာတာလိုမျိုးကမ္ဘာတစ်လွှားချင်းချောက်မှုတွေကိုကြော်လွှားနိုင်ရင်မှာအမေရိကန်ရဲ့ဦးဆောင်မှုကဗဒနာကျတယ်ဆိုတဲ့သမရအင်ဗျူရဲ့အမြင်ကိုဒီကြေညာချက်မှာအထူးပြုဖော်ပြပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့နောက်ပိုင်းတရုတ်ဟာကမ္ဘာကြီးရဲ့ခေါင်းဆောင်ပိုင်းတရှိမှုကိုအရိယာစင်ခေါ်သူဖြစ်နေဖော်ပြထားပါတယ်။တကယ်လို့ကမ္ဘာမှာအမေရိကန်ဩဇာပြန်ပြီးလွှမ်းမိုးလာမယ်ဆိုရင်စီးပွားရေးဆိုင်ရာပြန်ဆိုင်မှုတွေမှာလည်းအမေရိကန်ကအသာစီးရမယ်လို့လည်းဖော်ပြထားတာပါ။အမေရိကန်ကတရုတ်နဲ့တာဝန်သိသိရှင်ပြိုင်မှုလုပ်ဖို့ကြိုးစားနေချိန်မှာတရုတ်ကသူ့အကျိုးစီးပွားအတွက်ဇောင်းပေးပြီးနိုင်ငံတကာဖြစ်တည်မှုကိုပုံပြောင်းဖို့တမင်တိုးပြီးကြိုးပမ်းနေတယ်လို့အမေရိကန်မူဝါဒဆိုင်ရာအတွက်ဗိုလ်တော်ကြီးနဲ့ကြိုတင်အသိပေးချိန်မှာမျိုးသားလုံခြုံရေးဆိုင်ရာအကြံပေး Jake Sullivan ကပြောပါတယ်။ ဘရင်ဆူအဖွဲ့ရဲ့မဟာဗျူဟာမတ်28ရက်နိုင်ငံတော်အသုံးစီဘတ်ဂျက်အတွက်အဆိုပြုချိန်မှာတဘာတဲ့တင်းသွင်းရမှာဖြစ်ပေမဲ့ယူကရိန်းအရေးကြောင့်ကြန့်ကြာခဲ့ရတယ်လို့လည်းဆွလဘန်ကပြောပါတယ်
တာလီဘန်ခေါင်းဆောင်တချို့အပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်တွေဟာဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖြစ်ထွန်းမှုအတွက်အဟံအတားတစ်ခုအဖြစ်အာဖဂန်နစ္စတန်နိုင်ငံရဲ့အစ္စလာမစ်တာလီဘန်အစိုးရကဗုဒ္ဓနေမှာဝေဖန်လိုက်ပါတယ်။ကန့်သက်တမ်းမြစ်တဲ့မူဝါဒတွေအကြမ်းဖက်မှုတွေနဲ့အာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်ဖိနှိပ်ချုပ်ချယ်မှုမှာတာဝန်ရှိသူတွေဒါမှမဟုတ်လဲကြံ့ရပါတွေလို့ယုံကြည်ရသူတွေနဲ့တာလီဘန်အဖွဲ့ရဲ့လက်ရှိခေါင်းဆောင်တွေခေါင်းဆောင်ဟောင်းတွေကိုပြစ်ဒဏ်ခတ်မှုအဖြစ်အမေရိကအစိုးရကပြည်ဝင်ခွင့်ကန့်သက်တားမြစ်မှုမူဝါဒတရားကိုကြီးညာခဲ့ပြီးနောက်တနေ့မှာပဲအခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာပါဒီလိုဆုံးဖြတ်ချက်တွေဟာဆိုရင်နှစ်ဖက်ဆက်ဆံရေးအပေါ်ပြင်းပြင်းထန်ထန်တက်ရောက်နိုင်တယ်လို့တာလီဘန်နိုင်ငံချိုင်းဝန်ကြီးဌာနကြီးညာချက်မှာပြောဆိုထားပါတယ်အငင်းပွားမှုအလုံးကိုတန်တမာရေးလမ်းကြောင်းတွေကနေသာဖြည့်ရှင်းတင်ပြီးနှစ်ဖက်စလုံးအတွေ့အကျိုးမဖြစ်စေတဲ့ဆုံးဖြတ်ချက်တွေကိုလည်းပြန်လည်သုံးသပ်တင်ကြောင်းကြီးညာချက်မှာဖော်ပြပါတယ်တန်ခတ်ပိတ်ဆို့မှုထုတ်ပြန်တဲ့အင်ကာနီမှာပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကဒီပုဂ္ဂိုလ်တွေရဲ့မိသားစုဝင်တွေလည်းတန်ခတ်ပိတ်ဆို့မှုမှာအကျုံးဝင်နိုင်တယ်လို့ပြောဆိုထားပါတယ်ရှင
်။ဟေတီမှာလုံခြုံရေးနဲ့လူသားစာနာမှုအခြေအနေတွေတိုက်ကိုဆိုးရွားနေခြင်းမှာပဲလုံခြုံရေးအတွက်အကူအညီတွေပေးဖို့ဟေတီအစိုးရဘက်ကပန်ကြားလာတာကိုအမေရိကန်နိုင်ငံကပြန်လည်သုံးသပ်နေပါတယ်။ဟေတီအခြေအနေကိုဆန်းစစ်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဌာနကကမ္ဘာအနောက်ချမ်းဆိုင်ရာတန်တမန် Brian Nichols ဟာ Haiti ကိုပို့တခုနဲ့မှာထွက်ခွာသွားပါပြီ။ Haiti မှာလက်နက်ကိုင်လူစုခိုင်းတွေကမြို့တော် Port-au-Prince ရဲ့တချို့နေရာတွေကိုထိန်းချုပ်ထားသလို Haiti နိုင်ငံအတွက်ဓာတ်ဆီတင်သွင်းရာပင်မဂေကြီးကိုစက်တင်ဘာလလယ်လောက်ခေတ်ကပိတ်ထားတာပါ။ဒါဟန်ကူကဆိုးရနေတဲ့လူသားစာနာမှုအခြေပိုဆိုးလာစေတဲ့အပြင်မိရဖို့ရေတန့်ရဖို့အမိုက်သိမ်းဖို့နဲ့ဆေးရုံတွေလည်ပတ်နိုင်ဖို့လိုအကြီးအကျယ်ထိခိုက်စေတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကတော့ဟေဒီကလူစုံခိုင်းတွေချိန်မုံရင်မှာအကူအညီပေးနိုင်မှုအတွက်နိုင်ငံတကာအထူးတပ်တွေအမြန်ဆေလွတ်ပေးရေးပန်ကြားဖို့ဝန်ကြီးချုပ် Ariel Henry ကိုဟေဒီအစိုးရကတာဝန်ပေးခဲ့ပါတယ်။ဟေဒီမှာ2021ဇူလိုင်9ရက်ကသမရဟိုဗန်နမိုစီပေါ်တိုပရင်စ်တူနေမှာအလုပ်ကြံခံခဲ့ရတဲ့နောက်ပိုင်းနိုင်ငံရေးအရလက်ဟာနေချိန်မှာလူစုံခိုင်းတွေကအမျက်ထုတ်ဖို့စူးစမ်းနေကြတာဖြစ်ပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်တရားရင်ဆိုင်နေရဆဲအမှုတွေထဲကစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကငွေရယူခဲ့တဲ့ဆိုပြီးတရားစွဲထားတဲ့အဂတိမှုနှစ်မှုအတွေ့ထောင်ဒဏ်3နှစ်နေပြီးတော့အထူးတရားရုံးကအောက်တိုဘာလ12ရက်နေ့ဗုဒ္ဓနေ့မှာအမိန့်ချမှတ်ပါတယ်ဒီမှုအတွက်ထက်တရားရုံးစီကိုအစစ်စင်အယူခံတင်ဖို့ရှိတယ်လို့တရားရုံးနဲ့နှိဆက်သူတူကလည်း VOA ကိုပြောပါတယ
်အဝဲကိုယ်တိုင်ကตรงนี้ผมเชื่อสุดาคุณเดี๋ยวมีเรื่องปัจจุบันนะมีเรื่องปัจจุบันตรงนี้ผมเชื่อสุดาคือมาเสียสุดท้ายแล้วแต่ยาทำมันชิวผมไม่รู้เรื่องยุ่งชิมาแล้วท้ายเลย
ဒီမှုအတွက်ပြီးခဲ့တဲ့ရုံးချင်းတွေထုံးကဒေါအောင်ဆန်းစုကြည်ကိုယ်တိုင်အမှုနဲ့ပတ်သက်ပြီးထွက်ဆိုချက်ပေးခဲ့ကြောင်းနဲ့ဆွဆွဲမှုအလုံးကိုညှင်းဆို့ခဲ့ကြောင်းတရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။ဒီမှုနှစ်ခုအတွက်အပြစ်သက်လျှောက်လဲချက်ပေးချိန်မှာဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကဥမာဝေးအနေနဲ့သူ့သဘောဆန္ဒအရလှူဒန်းခဲ့တာဖြစ်တာကြောင့်ပြစ်မှုကင်းရှင်းကြောင်းလျှောက်ထားခဲ့တယ်လို့လည်းစုံစမ်းသိရှိရပါတယ်ရှင်။
အီရန်နိုင်ငံမှာတော့ခေါင်းစည်းပေါ်ဝါကိုစနစ်တကျမချုပ်မှုနဲ့အဖမ်းခံရတဲ့အသက်22နှစ်အရွယ်မာဆာအမီနီရဲဖမ်းထားစဉ်တေဆုံးခဲ့ရတဲ့အတွက်ဆန္ဒပြမှုတွေဖြစ်ပွားနေတာဖြစ်ပြီးဗုဒ္ဓဟူးနေ့ကတော့အင်တာနက်လိုင်းတွေကိုပါဖျက်တောက်တာခံရပါတယ်။အမီနီတေဆုံးမှုအတွက်အီရန်တလွန်ဆန္ဒပြနေတာဟာအီရန်ဘာသာရေးဆိုင်ရာစည်းကမ်းတွေအတွက်အကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။ဒါဟာ2009ခုနှစ်အဆင့်အောင်နှုတ်ရှားမှုဆန္ဒပြချိန်ကတည်းကပိုပြီးကြီးမားတာပါ။ဆန္ဒပြသူတွေထဲမှာရေနံလုံသားတွေ၊အထက်တန်းကျောင်းသားတွေနဲ့အတူအမျိုးသမီးတွေပါခေါင်းစည်းပေါ်မှာချုံမဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့နေ့လယ်မှာဆန္ဒပြပွဲစတင်မှုလူခွင့်ရေးဖွဲ့တွေဆော်နေချိန်မှာပဲတဟီရန်မြို့တော်တလွှားမှာတော့ရီယုံနှင်းရေးနဲ့အရက်ဝတ်အရာရှိအများပြားတာဝန်ချထားတယ်လို့ internet line တွေကိုပါဖြတ်တောက်ထားပါတယ်။ Iran လူခွင့်ရေးအဖွဲ့ NetBlocks ကတော့ Iran internet line တွေဟာ25ရာခိုင်နှုန်းလောက်နှိပ်ကွေးသွားပြီးဒါဟာဆန္ဒပြပွဲအတွက်အချက်လက်တွေမရအောင်ကန့်တက်တာဖြစ်နိုင်တယ်လို့ပြောပါတယ်။ Tehran ဆန္ဒပြပွဲတစ်ခုမှာတော့ခေါင်းစည်းပွားချုပ်မထားတဲ့အမျိုးသမီး30လောက်ကအာဏာရှင်ကြာဆုံးပါစေလို့ကြွေးကြော်ကြတယ်လို့မျက်မြင်တွေကပြောကြားကြပါတယ်။
American ရဲ့ကာလရှင်မဟာမိတ်ဖြစ်တဲ့ Saudi Arabia နိုင်ငံကယင်းနံထုတ်လုပ်မှုရှော့ချရေးသဘောတူညီလိုက်တဲ့အတွက်အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့ American အစိုးရနဲ့လွှတ်တော်အမတ်တွေကဒီသတင်းပါအတွင်မှာ PR ပေးနေကြပါတယ်။ American ကကန့်ကွက်နေတဲ့ကြားကပဲ Saudi Arabia ပါဝင်တဲ့ယင်းနံထုတ်လုပ်တင်ပို့တဲ့နိုင်ငံများအဖွဲ့ OPEC ကတရက်ကိုယင်းနံစီနှစ်တန်းရှော့ချထုတ်လုပ်ဖို့ပြီးခဲ့တဲ့သတင်းပါအတွင်မှာပဲကြေညာခဲ့တာပါ။စီးပွားရေးပေါ်မှာအခြေခံစဉ်းစားပြီးညညထဲဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဆိုဒီနိုင်ငံခြားရေးဝန်ကြီးတော်ဝင်မင်းသားဖိုက်ဇယ်ဘင်ဖာဟန်ကပြောပါတယ်အမေရိကန်လွှတ်တော်အမတ်တချို့ကတော့ဆိုဒီကိုလက်နက်ရောင်းချမှုအဆုံးသတ်ဖို့တောင်းဆိုနေကြပါတယ်နောက်လာတဲ့လွှတ်တော်တွေပြန်ဆတဲ့အချိန်မှာဒီအဆိုပြုချက်ကိုစဉ်းစားသုံးသပ်ဖို့ဆန္ဒရှိတဲ့သဘောလဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ကဗုဒ္ဓဟူးနေ့မှာပြောဆိုထားပါတယ်ရှင
်နယူးဇီလန်နိုင်ငံကချက်တမ်ကျွန်းစုရဲ့ဝေးလံခေါင်းပြားကမ်းခြေနှစ်ခုမှာအခုရပိုင်းတွင်ပိုင်လော့အမျိုးအစားဝေလံကအကောင့်900လောက်တောင်းတင်ပြီးတည်ဆုံနေတာတွေ့ရပါတယ်သူတို့ဟာသဘောဝအလျောက်တည်ဆုံရတာဖြစ်ကြောင်းဝေလံကကယ်ဆယ်ရေးအဖွဲ့ကတာဝန်ခံကပြောပါတယ်နယူးဇီလန်ကျွန်းမကြီးအရှိတ်ဘက်မိုင်900လောက်ကလူဦးရေ600လောက်နေထိုင်တဲ့ချက်တမ်ကျွန်းစုကကမ်းခြေ2နေရာမှာတောင်းတင်နေကြတာပါတူပူကမ်းခြေမှာတောက်ကြန်လေးက232ကောင်ဝေနီယာပင်လယ်ကွေ့မှာတနင်္လာနေ့ကဝေလံက245ကောင်တောင်းတင်နေတယ်လို့သဘောဝတော်ရင်ထိမ့်သိမ်းဌာနကပြောပါတယ်ချန်တမ်ကျွန်းစုမှာငမန်းပေါ်တဲ့အတွက်သူတို့ကိုရေထဲပြန်ပြီးပို့ပေးတာလို့တွားရောက်ကဲဆဲဖို့လူအတွက်ကသူတို့အတွက်ပါအန္တရာယ်များတယ်လို့အန်ဝါပင်လယ်ဆိုင်ရာအကြံပေးအဖွဲ့ကပြောပါတယ်ဒီဒေသကတဲတောင်တွေဟာရေထဲကိုပြေးပြေးလေးဆင်းသွားတဲ့အနေအထားဖြစ်တဲ့အတွက်ရေလိုင်းနဲ့တူကုန်းတွင်းတက်လာတဲ့ဝေးလာငါးတွေဟာသူတို့သတိမထားမိခင်မှာပဲဒီရေကနေရုတ်တရက်ကျသွားတဲ့အတွက်ရေထဲပြန်မဆင်းနိုင်မဲ့တောင်းတင်ပြီးတည်ဆုံရတာဖြစ်နိုင်တယ်လို့သူတို့ရှင်တွေကတွက်ပါတယ်
ကြော်ရပင်းနေမနက်ပိုင်းထိတ်တန့်ရောက်တဲ့တွေကိုတော့မသိငိထိုင်တဲ့ဒုက္ခမျိုးသက်တို့ပြောပြခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေသတင်းပတ်ဆင်ကဏ္ဍတွေနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အနေနဲ့စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မနဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်အတွင်းမြန်မာစစ်တပ်ကလက်နက်ကြီးနဲ့တိုက်ခတ်မှုကြောင့်စက်တင်ဘာလအတွင်းမှာကလင်းငယ်၃ယောက်အပါအဝင်အပြစ်မဲ့အရသာ၅ဦးသေဆုံးပြီးတော့၁၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရှမ်းလူအခွင့်ရေးမှန်းနိုင်အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။လက်နက်ကြီးတွေနဲ့အချိန်မီပစ်ခတ်တိုက်ခတ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တွေစိုးရိမ်ထိတ်လန့်နေပြီးတော့ဘုံခိုကျဉ်တူခိုလုံနေကြရတယ်လို့လည်းပြောပါတယ်။မိုးပြဲမြို့နယ်အခြေအနေသတင်းပေးပို့ချက်မအီတန့်စင်ပြောပြထားပါတယ်ရှင်။
စက်တင်ဘာလအတွင်းမိုးပြဲမြို့နယ်မှာစစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဆယ်နှစ်အောက်ကလေးငယ်၃ယောက်အပါအဝင်အရက်သားတွေထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းရှမ်းလူခွေရင်မန်နိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူယင်းလျန်ဟန်က VOA ကိုပြောပါသည်
။ကလေးငယ်ကတော့စစ်စုပေါင်း၃ဦးပေါ့နော်ဒီအကောင်တော့ဒီဆယ်နှစ်အောက်ကလေးငယ်တွေပဲရှင်ပြီးတဲ့အခါကျတော့ P2 ကတော့စစ်စုပေါင်း P2 အသက်ရွယ်အသက်ကြီးရဲ့ P2 က၂ယောက်ပေါ့နော်ဟုတ်ကဲ့အပြီးတဲ့အခါမှာတော့ P2 စုစုပေါင်းတန်ရရတော့14ယောက်ထိရှင်းရှင်းသာတော့ကျွန်တော်တို့စုဆောင်ရတာများတည်င်းပေါ့နော်ကျွန်တော်တို့ကောက်လို့ရတာများအချက်အလက်ရတော့တလောက်ရှိပါရှင
်ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့မှာစစ်အင်အား100ကျော်လောက်ရှိတဲ့မြန်မာစစ်တပ်တပ်မ66ရဲ့စစ်ကြောင်းဟာမိုးပြဲမြို့နယ်ဝါရီစုပလိုင်းဒီဘာကနေပြီးတော့မိုးပြဲမြို့အတွင်းကိုထိုးစစ်ဆင်ဝင်ရောက်လာပြီးတဲ့နောက်ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲကြီးကြီးထပ်ထပ်ဖြစ်ပွားခဲ့တဲ့အကြောင်းရှမ်းလူခွေမန်နိုင်အဖွဲ့ကပြောပါသည်မိုးပြဲမြို့တွင်ကပွဲကုံ1-3ရက်ကွက်ဒီမှာတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကမြို့အတွင်းကိုလက်နက်ကြီးစတင်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်လက်နက်ကြီးနဲ့ပစ်ခတ်တာအပါအဝင်လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလည်းရှိရဆိုပြီးတော့မျက်မြင်သက်သေတွေပြောပြချက်ကိုရှမ်းလူခွေအဖွဲ့ကထုတ်ပြန်ထားပါသည်မြန်မာစစ်ကောင်စီဘက်ကတော့မိုးပြဲမြို့နယ်အတွင်းတိုက်ပွဲချီနေတဲ့ပတ်သက်လို့ဖြစ်စေအရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့ဖြစ်စေသတင်းထုတ်ပြန်တာမရှိပါဘူးအရက်သားတွေထိခိုက်ဒေဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးပါဘူးရှမ်းလူခွေမန်နိုင်အဖွဲ့ကတော့စက်တင်ဘာလ10ရက်နေ့မှာပွဲကုံးရက်ွက်3ဂူရောင်ထဲမှာအရက်သား15ယောက်လောက်ပုန်းနေတဲ့အချိန်မှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးကြီးကြပောက်ကွဲခဲ့တာဆိုပြီးတော့ပြောပါတယ် အသက်ရှင်နေအရွယ်ကလေးငယ်တယောက်လက်နဲ့ကြီးကြီးထိမှန်တည်ဆုံခဲ့တယ်လို့နောက်ထပ်ပြည်သူနှစ်ယောက်တရားရခဲ့တယ်လို့လည်းဆိုပါတယ်တိုက်ပွဲမဖြစ်ပွားတဲ့အချိန်တွေမှာလည်းမြန်မာစစ်တပ်ဘက်ကချင်းချောက်ပြီးတော့လက်နဲ့ကြီးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်ဆိုပြီးတော့ရှမ်းလူခွေမန္တန်အဖွဲ့ပြောခွင့်ရရင်းလန်ခံကပြောပါတယ်
လက်ရှိဒေသခံအများစုကတော့ဒီမိုးပြဲမျိုးပေါ်ဒေသခံအများစုတော့ဒီဘက်မိုးပြဲမျိုးနဲ့နည်းနည်းဝေးရတဲ့ဂျေးရွာမှာတို့တင်းရှောင်နေရအခုကတော့စစ်တိုက်ပွဲကဒီမြို့ထဲမှာအဓိကထားပြီးဖြစ်နေရဆိုတော့ဒီဂျေးရွာမှာတို့အမျိုးမိုးပြဲမျိုးအနီးရွာမှာရှိတဲ့ဒေသခံတွေအဲ့လိုမျိုးတင်းရှောင်နေရတယ်ပြီးရခါမှာအခုဆက်မြမဒီစစ်ကောင်စီကဒီလက်နက်ကြီးပစ်ခတ်မှုတွေဟိုလေကြောင်းပစ်ခတ်မှုတွေဆက်ပြီးရှိနေတော့အခုတော့ကြောက်လန့်ထိတ်လန့်နေရတယ်ပေါ့နော်ဟိုထိတ်လန့်နေရတဲ့အပြင်ကိုတို့အခုပုံခိုခြင်းတွေဟိုတော့ဆက်ပြီးမှအဲ့လိုတူးပြီးမှနေနေရတယ်ဟိုပုံခိုခြင်းတွေရှောင်နေရတဲ့အချိန်ကပိုများတယ်ရှင်ဒေတာခန်နေခုအဲ့လိုမျိုးကြုံတွေ့နေရတာ
လက်နဲ့ကြည့်ရမကြခဏပြစ်ခတ်တိုက်ခိုက်နေတဲ့အတွက်စစ်ရှောင်ဒေတာခန်တွေအမြဲတမ်းကြောက်လန့်နေရတဲ့အကြောင်းလဲမြို့ကန်တအူးက VOA ကိုပြောပါလေ
နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတော့မရှိဘူးဒါပေမဲ့လက်နဲ့ကြည့်တဲ့ဒီညလုံးမုန်းလေပေါ့ထိထုလို့ပေါ့ခါကားနေလမ်းထုတယ်သူကဟိုစစ်ရှောင်ကမွေတော်တက်စစ်ဘုံကြီးကျောင်းမှာရှောင်ကလူများတယ်ပေါ့နော်အဲ့ဒါဒီမနေ့6နိုင်မင်းအဲ့လိုကလည်းနဲ့ကြီးနေနဲ့လမ်းထုနေတာပေါ့လမ်းထုနေတာလည်းအများကြည့်သူလည်းထိခိုက်နေတာမို့တော့များတာပေါ့နော်နေထိုင်မှုစင်တွေကလောကရှင်ပြေတော့လူတွေအများအားထိတ်လန့်ပြီးကြောက်လန့်နေကြတယ
်လက်ရှိမိုးပြင်းမြို့နယ်တဝိုင်းမှာစီးရဲအခြေအနေတင်းမာနေပြီးတိုက်ပွဲတွေဖြစ်ပွားသလိုပြစ်ခတ်တံတွေချူချားချူချားကြားနေရတဲ့အကြောင်းဒေသခံတွေကပြောပါသည်ဒေသခံ PDF အဖွဲ့နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေဘက်ကအကြမ်းဖက်မှုတွေကြီးလို့နေတယ်ဆိုပြီးတော့ဆွဆွဲပြစ်မှတ်ထားတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွက်မှာအရက်သားဒေသခံတောင်းနေချီနေရစွန့်ခွာထွက်ပြေးနေရပါသည်ဆေးဘေးရှောင်ကြေးရသူရွာသားတွေရဲ့နေထိုင်စားသောက်ရေးရိတ်ခါနဲ့ဆေးဝါးအကူအညီတွေလည်းနေစဉ်လိုအပ်နေတာဖြစ်ပါတယ်ရှင်
ရှမ်းမြတောင်ပိုင်းမိုးပြဲမြို့နယ်ထဲမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အခြေအနေသတင်းပို့ချက်မှအတန်းစင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့ခြားတာပတင်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ထိုင်းဘက်ကသတင်းဆက်ရအောင်ပါ။ထိုင်းမြန်မာနယ်စပ်ရေနောင်းပြည်နယ်တက်ပြည်နယ်တွေကနေ၃ရက်အတွင်းမြန်မာတရားကြော်ဖမ်းမိခဲ့ပြီးတော့အများစုကတော့မလေးရှားကိုသွားဖို့အတွက်လူကုန်ကူးသူတွေနဲ့လိုက်လာရင်းလက်မဖမ်းခံကြတာဖြစ်ပါတယ်။ထိုင်းအခြေစိုက် VOA သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံရနောင်းပြည်နယ်ထဲမှာအောက်တိုဘာလ12ရက်နေ့မနေ့တနာရီပတ်ဝန်းကျင်လောက်မှာတရားမဝင်ဝင်ရောက်လာသူတွေလာဖို့ရှိတယ်လို့သတင်းရတဲ့အတွက်ရနောင်းအခြေစိုက်လုံခြုံရေးတပ်ကဖမ်းဆီးခဲ့တာပါအမှတ်25ချင်းမြန်တရင်အထူးတပ်ဖွဲ့တပ်မမှုဗိုလ်မှူးကြီးဖူမိဖတ်ဘွန်ရန်ခေါင်ဦးဆောင်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်အခုဆိုရင်3ရက်အတွင်းမြန်မာပြည်ဖမ်းမိတာလူတရာကျော်သွားပြီဖြစ်တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ပွဲစားနေစွန့်ပြစ်လို့တောထဲမှာအစာရေစာပြက်လက်နေတဲ့တရားမဝင်မြန်မာလူသားရှိဦးကိုထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်ကရဘူရီမြို့နယ်မှာရှိတဲ့လူကြီးတပ်ဖွဲ့ကဖမ်းဆီးမိပါတယ်ဗျအဲ့ဒီရှိဦးမှာအမျိုးသား9ဦးအမျိုးသမီး2ဦးစုပေါင်းရှိဦးဖမ်းမိပါတယ်အဲ့ဒီရှိဦးရဲ့ထုတ်ဆိုချက်ကသူတို့ဟာရခိုင်ပြည်နယ်ကနေ၄ရက်လောက်ကားနဲ့လာတယ်ဒီကော့တောင်းမြို့နယ်ကနေမလေးရှားအထိကြွားကြဖို့ဖြစ်ပြီးတော့ကသူတို့တဦးစီကိုဖဲစားကတိုင်းဝေး9000ဘတ်ပြေးခဲ့ရတယ်တစ်ဆက်တည်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းလိုက်ပြည်နယ်မက်ဆိုင်မြို့နယ်ဧရိယာတွေကတော်လန်တိုင်းနဲ့ဝင်ရောက်လာတဲ့တရားမဝင်တဲ့ဆက်အကျော်လာတဲ့မြန်မာ29ယောက်ကိုလည်းကျွန်တော်တို့ဒီမက်ဆိုင်မြို့နယ်တောထဲမှာရှိတဲ့အိမ်တစ်လုံးမှာဖမ်းမိပါတယ်ပရာကျော့ခီကံပြည်နယ်မှာတရားမဝင်မြန်မာ30ယောက်ကိုဖမ်းပြီးရမိပါတယ်။အော်တိုဘာလ10 17 12အဲ့ဒီ3ရက်တွင်မှာတရားမဝင်နေဆက်ချက်ကြောင့်ဝင်ရောက်လာတဲ့မြန်မာ112ဦးဒီ3ရက်တွင်မှာဖမ်းပြီးရမိပါတယ်
။မလေးရှားကိုသွားဖို့အတွက်လာကြသူတွေဟာထိုင်းမလေးနယ်စပ်မှာကောထိုင်းတောင်ပိုင်းမှာပါဇက်တိုက်ဖမ်းမိနေပါတယ်။အော်တိုဘာလ17ရက်နေ့ကလည်းအမှတ်25ချင်းမြန်တရင်အထူးတပ်ဖွဲ့ကဖမ်းမိတာတွေရှိနေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလို့သမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ်
။တရင်းရဆိုသူတို့ကော့တောင်းကနေပြီးတော့ဝင်လာတာသူတို့သွားမှာအဲဒီမလေးရှားသွားမယ်ပေါ့နော်။အဲဒီလိုမျိုးပွဲစားနဲ့ဝင်ကြလာပြီးတော့တရားကိုသူတို့ပွဲစားကတော့3000လို့ပြောတယ်မှာ။ဒါပေမဲ့ဒီဟာကိုလည်းဒီအာနာပိုင်းတွေကတရင်ကြိုရထားတော့လေ။တရင်ရထားတဲ့အတွက်ကြောင့်သူတို့ကစောင့်ကြည့်နေတဲ့အချိန်မှာပါကျင်းလည်ပြီးတော့စောင့်ကြည့်နေတဲ့အချိန်မှာအဲ့ဒီကားကိုတွေ့တော့မိုင်းဟိုပါဖြစ်ပြီးတော့ဖမ်းတော့ဖမ်းလို့ရှိသေးတာပေါ့ပြောတဲ့စက်တရားကိုတွေ့ရတယ်။အလေးကြမှာလည်းအဲ့လိုမိတဲ့ဟာတွေတော့ကြားတယ်ဒါပေမဲ့ မလေးရှားပဲကျတော့နည်းနည်းအလန့်ဝေးတဲ့ခါကျကျွန်တော်တို့ကဒီဘက်ချမ်းမှာမိတဲ့ဟာပဲကျွန်တော်တို့အထူးသဖြင့်သိရတာပါလေ
အခုဆိုရင်2022ခုနှစ်နှစ်ဆကစပြီးမြန်မာပြည်အစုလိုက်အပြုံလိုက်ဖမ်းမိတာတောင်ကနန်းနဲ့ရှိပြီဖြစ်ပါတယ်နေ့စဉ်လဲနေရာအနှံ့ရာကနန်းနဲ့ဖမ်းမိနေပါတယ်ထိုင်းနိုင်ငံအတွင်းမှာအထောက်ထားမဲ့တွေကိုအလုလုခွင့်ကတ်လုပ်ပေးမယ်လို့ထိုင်းအစိုးရကကြေညာပြီးတဲ့နောက်မှာတော့အထောက်ထားမဲ့မြန်မာပြည်အစုလိုက်အပြုံလိုက်ဝင်ရောက်လာနေပြီးဖမ်းမိနေတာဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့တော်ရပါရှင်ခုတော့ပြည်တွင်းကဗန်တွေရဲ့ငွေကြေးဖောင်းပွားမှုထိန်းချုပ်ရေးအခြေအနေသတင်းဖက်လဲရအောင်ပါမြန်မာဘဟုပိုင်အနေနဲ့ဗန်တွေကအနည်းဆုံးအရန်ကြန့်ဝေထားရမယ့်ပမာဏ300ခိုင်နှုန်းကိုမပြောင်းဝင်မယ်လို့တွက်ချက်တဲ့ပုံကိုပြောင်းလဲလိုက်ပါတယ်ဘာကြောင့်အခုလိုပြောင်းလာဖြစ်နိုင်ပါသလဲတော်ရီကဗဟုပန်အနေနဲ့ဗန်တွေကိုအတိုးနဲ့ပြန်ဆွဲဆောင်ပြီးတော့ဗန်နဲ့အပြင်မှာမြားနေပုံရတဲ့ကြန့်ငွေတွေကိုဗဟုပန်နဲ့ပြန်ဝင်လာစေဖို့နဲ့ငွေကြေးဖောင်းပွားမှုလျှော့ချနိုင်ဖို့လုပ်ပုံရတယ်လို့တုံးသက်သူတွေကပြောပါတယ်လက်တွေ့ဖြစ်လာနိုင်ပါသလားကိုဝင်းမင်းကအမေးအမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဗန်တွေရဲ့အနည်းဆုံးရန်ငွေပမာဏ300ခိုင်နှုန်းထားရမှာကိုတွက်ချက်ပုံပြောင်းတာနဲ့ဗဟုပန်ကအတူပေးမဲ့ကြေညာချက်တွေရဲ့ဆိုလိုရင်းဖြစ်နိုင်ပုံပေါ်အမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူက
အခုဗိုလ်ပန်က CAB 2.5% CAB Cash Egg Bank ပေါ့နော် Bank မှာထားမယ့် Cash ပမာဏရဲ့1.5%ခိုင်နှုန်းကိုဗိုလ်ပန်ကိုအကူအရမယ်ဆိုတဲ့ဟာကိုဖြစ်လိုက်တယ်အမှန်တော့အဲ့ဒီကောင်က Bank ချင်းချင်း client လို့ဖို့အတွက်ကိုထားတဲ့ဟာနောက်ပြီးအဲ့ဒီဟာကိုများများထားရင် 10 billion ကျော်မယ်ဟေးဆိုရင် interest rate ကိုအတိုးနှုန်းကိုပေးပါမယ်ဒါပေမဲ့ 10 billion အောက်ဆိုတော့မပေးဘူးပေါ့နော် maximum နဲ့50 billion ကျပ်ထက်ကိုကျော်သွားရင်လည်းလက်မခံပါဘူးဆိုတော့ပြောထားတယ်ဆိုတော့အတိအကျဆိုလိုတဲ့သဘောကတော့အရင်တော့ဆိုရင် client လို့ဖို့အတွက်ကိုအတိုးပေးပြီးအခုဘိုးဘန်မှာများများအဖို့ဘိုးဘန်ကအတိုးပေးပြီးဆွဲဆောင်လဲဆိုတဲ့သဘောဆိုလိုတဲ့သဘောကတော့ပမာငွေတွေကိုဘိုးဘန်မှာနဲ့ပြန်သိမ့်မယ်ပေါ့အတိအကျတော့ဟိုငွေဖောင်းပွားမှု inflation ကိုနည်းနည်းလေးအပြင်မှာလည်နေတဲ့ cash flow ကိုပြန်ထိန်းလိုက်တဲ့ဆိုတဲ့သဘောဘိုးဘန်ပြန်သိမ့်တဲ့ဆိုတဲ့သဘောတက်ရောက်မယ်လို့ထင်ပါတယ်ခင်ဗျအ
ဲ့ဒီတော့ဘာကြောင့်အခုလိုဘိုးဘန်ကလှုပ်ဆောင်တာဖြစ်နိုင်ပါလဲလို့မေးရမှာအမေရိကရောက်စီးပွားရေးပညာရှင်ဦးစိန်ထေက
စီးပွားရေးကတိုင်းပြည်အာဏာသိမ်းပြီးနောက်ပိုင်းကျလာတယ်မတည်ငြိမ်မှုပေါ့ကုန်စည်နှုန်းတွေတက်တယ်နော်ငွေရေးပြဿနာတက်တဲ့အခါဒီ money supply ကိုထိမ့်ဖို့အတွက်အထူးသဖြင့်တော့အဲ့ဒီ money supply ထိမ့်ရမှာတာဝန်တွေကဘဏ်လုပ်ငန်းများရဲ့တည်ငြိမ်မှုကိုရဖို့အတွက်လုပ်ငန်းဆောင်ရွက်တစ်ခုကိုလုပ်ချင်ပါဥပမာဆိုပါဆိုတိုင်းပြည်စီးပွားရေးတည်ငြိမ်မှုအတွက်ဆိုလို့ရှိရင်သူကအဲ့ဒီဘဏ်တွေကနေပြီးတော့ငွေကိုပို့ပြီးမချီအောင်လူတွေလက်ထက်မှာငွေတွေကအများကြီးရောက်နေလို့ဆိုရင်ပြန်နေလာအောင် money supply ပေါ့ဗျာအဲ့ဒီလို့ကိုပိုးပြီးမှတည်ငြိမ်တော့အောင်ခုန reserves ကိုခေါ်တဲ့အရန်ငွေကိုသူကထိန်းထားဥပမာလူလက်ထဲမှာရှိနေတဲ့တိုင်းပြည် money supply ကိုကြည့်ပြီးတဲ့အခါမှာအဲ့ဒီကဘဏ်တွေကနေပြီးတော့ငွေတွေကိုဖန်လိုက်တဲ့အခါမှာအပိုလိုတွေဖြစ်ပြီးတော့တိုင်းပြည်ရဲ့ငွေကြေးဖောင်းပွားမှုပြဿနာတွေကိုမတက်အောင်ထိမှုတို့ဒီလန်တစ်ခုကိုသူကျင့်သုံးတာဖြစ်ပါတယ်ဒါပေမဲ့သူကျင့်သုံးတဲ့နေရာမှားနေတယ်ဘာလို့ဆိုဘဏ် reserve money တွေကိုငါးစီကိုအပ်ဒါတော့အပ်ရမှာအဲ့တက်ထဲမှာတကား2.5% ကို in cash ကိုဘာလို့မဆိုသူကထားပြီးတော့မှသူကပြန်ချီးပြီးအတိုးပေးမယ်ဆိုတာကြီးကကျွန်တော်နိုင်ငံတကာမှာကျင့်သုံးတဲ့ဘိုးဘန်ရဲ့လုပ်ငန်းဆောင်တာနဲ့နည်းနည်းကွဲလွဲနေတယ
်အခုလိုဘိုးဘန်ရဲ့လှုပ်ဆောင်ချက်ကြောင့်ငွေကြေးဖောင်းပွားမှုလျှော့ချဖို့ဖြစ်နိုင်ခြေပေါ်မေးရမှာဥစိန်ခြေကပဲ
ဒီသူလူတွေကဘန်တွေကိုမယုံတော့ငွေတွေပြန်ထုတ်သွားတယ်အဲ့ထုတ်သွားတဲ့ငွေတွေကိုသူတို့ထက်ပြန်ရောက်ဖို့အတွက်လှုပ်တာအဓိကကတော့ဒီလက်ရှိမမာပြည့်ရဲ့အခြေအနေကစကားစလက်ထက်မှာငွေမရှိဘူးဗျတစ်ဖက်က30ရက်ဆင်းလက်နဲ့ပစ္စည်းတွေဝယ်လို့အသုံးပြုတရားများနေတယ်များရဲ့ထဲမှာလူတွေအခွင့်အခမပေးကြဘူးအရာလဲနေတဲ့ခါကျတော့အခုနပြောတယ်လူလဲထဲကငွေကိုရတဲ့နည်းနဲ့ယူတယ်ဗျာနောက်တစ်ခုဘဏ်တွေကလည်းဒီသဘောယူတာပဲနော်ဘာလဲဆိုဥပမာပြန်ကြည့်လိုက်ဗျာပြီးခဲ့တဲ့ရက်ပိုင်းတွေကပဲကြည့်သူတို့ရှူတွေထုတ်ရောင်းတယ်ဗမာပြည်ရဲ့စီးပွားရေးမှာအဓိကညွန်ကိန်းကနှစ်ခုပဲရှိတယ်ပုံစင်းနှုတ်ညွန်ကိန်းပဲပြောပေါ့နော်ရွှေနဲ့ဒေါ်လာဗျာဒေါ်လာကိုသူတို့နှီးမြှုပ်စုံနဲ့ချုပ်တယ်ဒေါ်လာမှလည်းအကန့်အသတ်ရှိချုပ်မယ်အခုရွှေတွေထုတ်ရောင်းတယ်ပုံစင်းနှုတ်တက်တဲ့ဓာတ်ကိုမခံရအောင်သူတို့ဒါကျင့်သုံးနေတာပဲအခုလည်းပဲပုပ်ပလိကဗန်နေဆရာနေပြီးတော့ဒီအရန်ငွေပမာဏအထဲကအပ်လာရင်တင့်တော်တလောက်အတိုးနှုံပြန်ပေးမယ်ဆိုတာကပုံမူလရွေးချက်ဖြစ်တဲ့ lenders lending money ဆိုတာနဲ့မတူဘူးဒီလုပ်ငန်းကတော့ဗန်နေဆရာငွေကိုပြန်ပြီးမှယူတဲ့သဘောပဲယူသိမ်းယူလိုက်တာတဲ့နီလန်းနေရမှားပြီးတော့လွတ်ပုံလုံးကြီးတည်းကအမိမောက်မတက်တဲ့ဟာဖြစ်တယ်ပြောမယ်ဆိုတော့ဗန်နေရဲ့ credit ဖြစ်တဲ့ပြဿနာကိုသူကကူညီပေးရမှာကူညီရမြောက်ဖက်နဲ့နိုင်ငံတကာစာနှုန်းတွေနဲ့ကွဲလွဲပြီးတော့မှဖြစ်နေတယ်ခင်ဗျာ
ဒီနေရာမှာရှိဆက်ဖြစ်လာနိုင်ခြေကိုဆက်မိရမှာလဲအမျိုးဖော်လိုတဲ့ပြည်တွင်းလုပ်ငန်းရှင်က
ဒီမှာမှာစီးရဒေါ်လာရရွှေရပေါ့နော်ဆိုတော့ရွှေကိုတော့သူတို့ထိမလို့တယ်ဆိုဘလောက်တိုင်းတိုင်းကြောင်းနိုင်မလဲအခုပုဂ္ဂလိကရောင်းခိုင်းတယ်ဆိုတော့တိတ်ပြီးတော့လည်းမလွယ်ဘူးထင်တယ်25သိန်းကျော်နဲ့ပြန်ရောင်းနေပေါ့နော်အဆိုင်ကြီးကဆိုတော့သူလည်းအမျက်ဆုံးဒါပေမဲ့သူလည်းထဲမှာလည်းဘလောက်ရှိနိုင်မှာဘလောက်ရုပ်ထုတ်ရောင်းနိုင်မှာလဲပေါ့နော်ပေါင်ပြီးတော့တစ်ချက်စမ်းတာနှိချက်က CO လဲတကယ်တမ်းတွက်တဲ့ဟာကြီးအစုအယညွှန်းစင်းတော့1900နဲ့တွက်ထားတဲ့အကြောင်းမို့လက်ရှိကမ်းရံပေါင်စင်းမှုတ်တဲ့အတွက်ကြောင့်မို့လို့ထိမှုဟာမလွယ်ဘူးလို့ထင်တယ်နောက်ပြီးတော့ဒေါ်လာကတော့တိတဲ့အတိုင်းပဲ CBM မှာလည်းတိတ်ပြီးတော့မရှိရော shortage ဖြစ်နေလို့အားလုံးကယူဆကြတဲ့အကြောင်းမို့ထိမှုဆိုတော့တိတ်တော့မလွယ်ဘူးထင်တယ်
ဖြစ်လို့လဲဆိုဘိုးပန်ရဲ့အခုလက်ရှိသူတို့ကနိုင်ငံတကာမှာတော့ဗန်နီရဲ့အတွန်းနှုတ်မြင့်ပြီးတော့ငွေပြန်သိမ်းတယ်ငွေဖောင်းဖောင်းမထိမှုပဲမပြန်တယ်ဒီမှာတော့တို့လို့မရဘူးဒီကနေထားနေရတယ်ဘာဖြစ်လို့တို့နှုတ်မြင့်လိုက်မယ်ဆိုရင်အဓိကဖြစ်တဲ့ဘက်ကြိတ်ကြီးပေါ့ကျွေးဆုံးနေပေါ့လေဆိုတော့အဓိကအများဆုံးအကြီးကြီးတွေထိသွားမယ်ပေါ့အဓိကဆော့လို့စိတ်တာထိသွားမယ်ဆိုတော့တို့န
ေကွယ်လွတ်လပ်ခွင့်တွေနဲ့ပြန်ဖြည့်ရှင်းသင့်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ။
ထျောက်မှုနဲမဲ့ငွေကြေးဖောင်းပွားမှုထိန်းချုပ်ရေးဗဟုပိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ကိုဝင်းမင်းမေးမြန်းတင်ပြသွားတာပါရှင်။အခုတော့ပြည်တွင်သတင်းတွေပြီးမှနိုင်ငံတကာသတင်းဆောင်မတွေဖက်လှယ်ရအောင်ပါ။စစ်ဖက်နဲ့အရက်ဖက်တုံးအဝေးထိန်ဒရုန်းယာဉ်တွေခေစားလာချိန်မှာပဲတချို့ဒရုန်းတွေကလေဆိပ်တွေအချင်းတောင်တွေနဲ့လျှက်စစ်တပ်အားပေးလှိုင်းတွေလိုနေရာတွေမှာအသက်အန္တရာယ်ရှိလာနိုင်တာကြောင့်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အန္တရာယ်ဖြစ်အောင်ရေရဲဒရုန်းတွေကိုဖော်ထုတ်ပြီးတော့အန္တရာယ်လျော့ပါအောင်လုပ်ပေးနိုင်တဲ့တံပြန်ဒရုန်းကိုကုမ္ပဏီတစ်ခုကတီထွင်လိုက်တဲ့အကြောင်း POA သတင်းထောက်ဂျူလီထက်ပေါ့ပေးပို့တဲ့သတင်းကိုတော့တော်ခင်မျိုးသက်ပြောပြထားပါတယ်
။2013ခုနှစ်တုန်းကဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တက်ရောက်တဲ့ပြင်ပပွဲတစ်ပွဲမှာဒရုန်းတစ်စင်းကခေါင်းပေါ်ကနေပြန်ဝဲပြီးအနားကိုဝါရုတ်ကဲရောက်လာတဲ့အတွက်ပွဲလန့်သွားခဲ့ရပါတယ်။အဲ့ဒီချိန်ကဘာမှမဖြစ်ခဲ့ပေမဲ့မောင်းသူမဲ့ဒရုန်းတွေနဲ့ပတ်သက်ပြီးလုံခြုံရေးအရာစိန်ခေါ်မှုတွေကိုသတိထားလာမိကြတာပါ။ဒံမြန်ဒရုန်းထုတ်လို့ရတဲ့အခြေခဲကမေရီလူးစမောဒါစ်ပ
ါ Nothing happened it was an attention getting drone but you can
ဘာမှတော့မဖြစ်ခဲ့ပါဘူးဒရုန်းယင်ကိုတော့တရီထားလာမိကြတယ်တကယ်လို့အဲ့ဒီနေရာမှာသာကြိုတင်ကကွယ်မှုကကောင်းမရှိဘူးဆိုရင်ဘာဖြစ်သွားနိုင်လဲဆိုတာစဉ်းစားကြည့်ပ
ါဒီဖြစ်ရကြောင့်ဒံမြန်ဒရုန်းထုတ်ဖို့လှုပ်လာတာဖြစ်ပြီးအခုဆိုသူတို့စီကနေနိုင်ငံပေါင်း35နိုင်ငံကျော်ကမှားယူသူကຢာနဲ့ချီရှိနေပါပြီ
We detect the drone primarily through radio frequency.
ကျမတို့က drone တစ်ခုကိုစစ်ဆင်ရဲ့အဓိကကတော့သူတို့ရဲ့ radio line ချိန်နှုန်းကိုကျမတို့ရဲ့အာရုံခံ sensor တွေနဲ့ခွဲတာပါ။တခြား sensor တွေဖြစ်တဲ့ radar တို့အသံအရည်အတွေးတို့နောက်ဆုံး drone camera sensor ကနေလည်းစစ်ဆေးနိုင်ပါတယ
်။တံပြန် drone ကိုဝယ်ယူသူတွေအနေနဲ့ drone ရှာတဲ့ software ကိုထည့်ထားပါတယ်။ဒါမှသူတို့တစ်ဝိုက်ကဝင်ရင်တည်းမှာတန်လျာဖြစ်စရာ drone ရှိနေရင်အချက်ပေးနိုင်မှာဖြစ်ပါတယ်။တန်တရာဖြစ်စရာဒရုန်းတစ်စင်းကိုတွေ့လာပြီဆိုရင်ဒီဒရုန်းကိုဘယ်သူထိန်းချုပ်နေလဲဆိုတာရှာတဲ့လုံခြုံရေးတာဝန်ရှိသူကိုထောက်လန်းတဲ့ဒံပြန်ဒရုန်းကကူးပြီးရှာပေးနိုင်တယ်လို့သူတို့ဓာတ်ရိုက်စကားပြောနိုင်အောင်ပါလုပ်ပေးနိုင်ပါတယ်။တကယ်လို့စစ်ပွဲထဲမှာဆိုရင်တော့ဒီဒရုန်းကိုတုံးလို့မရအောင်ဟန်တန်းနိုင်တဲ့တနက်နဲ့ဒရုန်းကိုဓာတ်ရိုက်ပစ်လို့ရပါတယ်။ John Kinnick ကဒံပြန်ဒရုန်းကာကွယ်ရေးနည်းပညာဆိုင်ရာဒုတိယအကြီးအကဲပါ။
It's called Drone Defender.And it is a radio transmitter.
ဒါ drone ကဝေးစနစ်လို့ခေါ်ပါတယ်။သူက radio line လွတ်ပါတယ်။ဝေးမှာ drone ကိုတွေ့ရင်သူ့ကိုချင်ပြီးဘယ် line နဲ့လွှင့်ရမယ်ဆိုတာရွေးပြီးတော့ drone နဲ့ drone ကိုထိန်းချုပ်တဲ့သူကြီးကအချက်ပေးရစနစ်ကိုဟန်တာဖို့ဒီ line ကိုလွတ်တာပါ
။ဒံပြန် drone နည်းပညာထုတ်လုပ်ငန်းဟာစီးပွားဖြစ် drone ထုတ်လုပ်ငန်းနဲ့အတူကြီးပွားလာတာဖြစ်တယ်လို့ dronelife.com က editor Miriam McNab ကပြောပါတယ
်။ We view counter drone technology as a very integral
တံပြန်ဒရုန်းနည်းပညာဟာစီးပွားဖြစ်ဒရုန်းနည်းပညာနဲ့ခွဲမရတဲ့နည်းပညာဖြစ်ပါတယ်စီးပွားဖြစ်ဒရုန်းထုတ်လုပ်ငန်းတွေတဟုန်တိုးပွားများလာစေဖို့အတွက်ထိခိုက်လွယ်တဲ့ဌာနတွေကိုအကာအကွယ်ပေးရမှာဒီတံပြန်ဒရုန်းနည်းပညာလိုအပ်ပါတယ
်ဒရုန်းအသုံးပြုမှုကတနည်းတခြားတိုးလာနေတာပါဒါကြောင့်ဒီဒရုန်းတွေထဲမှာရည်ရွယ်ချက်အစွန်းနဲ့ဒရုန်းသုံးတဲ့သူရှိနေရင်ဝဟင်းကိုအကာအကွယ်ပေးဖို့လည်းတိုးပြီးတော့စူးစမ်းလာကြတာဖြစ်ပါတယ်
အနည်းဖြစ်စေမဲ့ဒရုန်းယာဉ်တွေတံပြန်ထောက်လာမဲ့နေပညာအကြောင်းတော်ခင်မျိုးသက်တင်ပြသွားတာပါရှင်။တသက်ရှင်တွေကြည့်ရှုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပြည်နယ်မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးမြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပတင်းနဲ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ24/50/51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့ဂျမယေးဦးကျော်ဆန္ဒရဲ့မြန်မာအရေးတုံ့သက်ခြင်းနဲ့အပတ်စဉ်ထုတ်လွှင့်နေကြအားကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့အားကစားဂျမယေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဦးမကြီးနဲ့အစာဟောင်းကိန်းကင်ဆာယောဂါစစောစစ်စီပေါ်ထုတ်ကုသနိုင်ဖို့အခွင့်အရေးရှိတဲ့ယောဂါဖြစ်တယ်လို့ရွှေရောင်နှင်းစီကင်ဆာဖောင်ဒေးရှင်းကပညာရှင်တွေကပြောပါတယ်။ Regulation နဲ့နည်းလမ်းတွေနဲ့စစ်ဆေးပေါ်ထုတ်နိုင်တယ်လို့လည်းဆိုပါတယ်။လူလူနဲ့ဂျမားရဲ့အစီအစဉ်မှာဒေါက်တာတန်စောတင်ပြထားပါတယ်ရှင်။
ဖီကဲအမီနိုကမီကယ်တက်စ်လို့အမည်ရတဲ့ FIT စံသက်စစ်ဆေးမှုနည်းလမ်းဟာဝမ်းထဲမှာသွေးပါမပါဆိုတာကိုစံသက်စစ်ဆေးတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ FIT နည်းလမ်းဟာဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာရောဂါရှိဖြစ်ဆိုတာကိုအစောဆုံးသိနိုင်တဲ့စံသက်စစ်ဆေးမှုနည်းလမ်းဖြစ်ပြီး FIT positive ဖြစ်ရင်ဗါဆက်လုပ်ရမယ်ဆိုတာနဲ့ FIT negative ဖြစ်ရင်ဗါဆက်လုပ်သင့်တယ်ဆိုတာတွေကိုရှောင်းနေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူသမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်။ဒီ FIT ဝမ်းစစ်ဆေးခြင်းဟာကြိုတင်ပြင်ဆင်စရာမလိုပဲနဲ့တမန်ဝန်းစစ်တယ်လို့ပဲဒီဝန်းထည့်တဲ့ဘူးကလေးမှာဝန်းထည့်ပြီးတော့ဆရာတို့ဓာခွဲကန်းကိုပေးလိုက်တာနဲ့ဒီဒီမမြင်ရတဲ့သွေးစာလီတွေဝန်းထဲမှာစစ်ဆေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ every risk လို့ခေါ်တဲ့ကျန်းမာသူတွေအားလုံးက45နဲ့50နှစ်ထက်မှာစစ်ဆေးတင်ပြီးတော့ high risk လို့ခေါ်တဲ့ဖြစ်နိုင်ခြေများတဲ့သူတွေကတော့မိမိရဲ့ဆရာဝန်နဲ့တိုင်ပြီးတော့ဘသက်ငယ်စဉ်တည်းက45နှစ်အောက်ပိုင်းမှာကလေးကကြိုတင်စစ်ဆေးတဲ့နည်းအနေနဲ့ဆောင်ရွက်တင်တာဖြစ်ပါတယ်။ကဲ၍ဒီ FIT ဝန်းစစ်ဆေးခြင်းမှာ positive ဖြစ်သွေးရှိခဲ့တယ်ဆိုလို့ရှိရင်တော့ဒီအစာနဲ့ဥလန်းချောင်းထဲမှာဒီသွေးထွက်နေတယ်ဆိုတာဒေတာတာဖြစ်တဲ့အတွက်ကြောင့်ဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီဥမာကြီးဖန်ပြောင်းကြီးစုစစ်ဆေးဖို့အတွက်သူတို့အဲဆွေးနွေးအကြံပြုကြမှာဖြစ်ပါတယ်။အကယ်၍များဝန်းထဲမှာမမြင်ရတဲ့သွေးစာလေးတွေမတွေ့ရှိခဲ့ဘူးဆိုလို့ရှိရင်တော့နှစ်စဉ်ဆက်လက်စစ်ဆေးသွားဖို့လိုအပ်တယ်လို့အကြံပြုထားတာတွေရှိပါတယ်။အဲ့တော့ FIT ဝန်းစစ်ဆေးခြင်းမှာသွေးစာလေးတွေပါလာတိုင်းဒီဥမာကြီးကင်ဆာလို့ဆိုနိုင်တာမဟုတ်ပါဘူး။ကျန်တဲ့အသက်ဘိုးလေးတွေနောက်တစ်ခါဒီကင်ဆာဖြစ်နိုင်ခြေရှိတဲ့အသားလုံးလေးတွေနောက်တစ်ခါလေကောင်းရောဂါတွေဒါတွေကြောင့်လည်းပဲဒီဝန်းထဲမှာသွေးစာလေးတွေပါလာနိုင်ပါတယ်။တကယ်ပြီများဒီ FIT test မှာသွေးစာလေးတွေပါလာတယ်ဆိုတော့ဆရာဝန်နဲ့တိုင်ပင်ပြီးတော့မှပါလင်ဒီဆက်လက်ဆောင်ရွက်ရမယ်စစ်ဆေးနည်းတွေကိုဆောင်ရွက်မှာဖြစ်ပါတယ်ဒီနေရာမှာတခုပြောဖို့ရှိတာကတော့ pre malignant condition လို့ခေါ်တဲ့အသက်ဘိုးလေးတွေဟာဆိုလို့ရှိရင်ဒီအစာဥမာကြီးကင်ဆာဖြစ်ဖို့အတွက်ကိုအချိန်ပေးရပါတယ်အဲ့ဒီမှာကြိုပြီးသိပြီးတော့ဆရာတို့ကုသလိုက်မယ်ဆိုလို့ရှိရင်ကင်ဆာအဆင့်မရောက်ခင်မှာတားဆီးနိုင်မှာဖြစ်ပြီးတော့ကုသနိုင်မှာဖြစ်ပါတယ
်အသက်60ဝန်းကျင်ရှိနေပြီဖြစ်တဲ့ဒေါက်တာလင်ခိုင်ဟာလွန်ခဲ့တဲ့9နှစ်ခန့်ကဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာရောဂါကိုကုသမှုခံယူခဲ့တာပါစာသည်တည်ခြင်းမှာဆေးမီတို့တွေနဲ့ကုသခဲ့မိပေမဲ့မကြခင်မှာပဲနားလေတကြက်နဲ့ဆရာဝန်တွေနဲ့တွေ့ပြီးနီးလမ်းမမှန်တဲ့ကုသမှုခံယူနိုင်ခဲ့တာကြောင့်ကျန်းမာရေးကောင်းမွန်လျက်ရှိတယ်လို့သူရဲ့တွေ့ကြုံကိုအခုလိုပြောပါရစေ
။လွန်ခဲ့တဲ့ငါးနှစ်အသက်54နှစ်လောက်ပါကျွန်မကင်ဆာဝေဒနာကိုစပြီးတော့ခံစားခဲ့ရပါတယ်။ကျွန်မကကင်ဆာဝေဒနာလို့သိတဲ့အကြောင်းအရာတော့ကျွန်မဝင်းသွားတဲ့အခါမှာသွေးပါလာတာကိုကျွန်မတွေ့ရပါတယ်။အဲ့မှာကျွန်မဟိုဆွေမျိုးနှိစက်တွေအပေါင်းအသင်းနေရာနေပြီးတော့ကျွန်မကိုဟိုဗမာစေးပေါ့နော်အဲ့မိခွန်းကမောကိုတကြအင်းနဲ့တောက်တော့သမော့ရွက်ကိုရင်ညှစ်ညှစ်ပြီးတော့တောက်လို့ပြောပါတယ်ပြောတော့ကျမအဲ့ဆေးတွေနဲ့လုပ်လိုက်တယ်ကျမ3လကြာသွားပါတယ်အဲ့ကြားထဲမှာကျမဆရာဝန်နဲ့ပြပါတယ်ဆရာဝန်နဲ့ပြတော့လေသူ့ဝန်ကမရက်ပါဘူးမရက်ဘဲနဲ့ဖြစ်တော့ကျမသမားတော်နဲ့ပြပါတယ်သမားတော်နဲ့ကျမတပတ်ကြာပါတယ်အဲ့မှာဥမာကြီးမှန်မြောင်သမားတော်ကជីခိုင်းပါတယ်အဲ့လိုဥမာကြီးမှန်မြောင်အဖြေရတာနဲ့ကျမခွဲစိတ်ဆရာဝန်စီကိုတန်းပြီးတော့လွှတ်ပါတယ်ခွဲစိတ်ဆရာဝန်နဲ့ကျွန်မခွဲစိတ်ကုသပါလေခွဲစိတ်ကုသပြီးတော့ကျွန်မဆေးသွင်းဖို့အချိန်မျိုးရောက်လာပါတယ်အဲ့ဒီခါမှာကျွန်မဆေးစသွင်းရပါတယ်ဆေး6ချိန်ကျွန်မသွင်းခဲ့ရပါတယ်ရှင် အဲ့လို16ကြိမ်သွင်းပြီးတဲ့ချိန်ရနေစားပြီးကျမရက်ချင်းတွေကိုလည်းခု9နှစ်အတွင်းမှာကျမတပတ်မှမပြတ်ခဲ့ပါဘူးကျမရက်ချင်းတိုင်းကိုကျမခုချိန်ထိပဲရောက်လာပါတယ်ကျမကကျဉ်းမမနဲ့ကျမတတ်နိုင်သလောက်အလုပ်ကလေးကိုလုပ်နိုင်ပါလိမ့်ရှင
်ဦးမကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂဟာယောဂအစာပိုင်းမှာလက္ခဏာမပြဘဲရှိနေနိုင်ပြီးယောဂရင်းလာတဲ့အချိန်မှာတော့တိတာတဲ့ယောဂလက္ခဏာတွေကိုပြလာတတ်ပါလေအလေးထားတဲ့ဦးမကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂရှေ့ပြေးလက္ခဏာတွေအကြောင်းကိုကိစ္စယောဂနဲ့တက်ရောက်ကြည့်ထုကူစီယာဝန်ကြီးဖြစ်သူဒေါက်တာဒေါ်မီကြည်ကအခုလိုရှင်းပြပါပါတယ
်ဒီဦးမကြီးနဲ့အစာဟောင်းကင်ဆာတို့ဟာအစာပိုင်းမှာအစာပိုင်းမှာဆိုရင်သူကယောဂလက္ခဏာမရှိဘဲနဲ့ရှိနေနိုင်ပါတယ်နောက်ပိုင်းမှာသူကတဖြည်းဖြည်းနဲ့ယောဂလက္ခဏာကိုပြလာမှာဖြစ်ပါတယ်အဲ့တော့သူကဘယ်လိုခံစားလာရလဲဆိုရင်ဝင်းအလေးအကျင့်ပြောင်းလဲလာမယ်ပေါ့ဝင်းပြက်တယ်ဝင်းချုပ်လိုက်ဝင်းပြက်လိုက်ပေါ့နော်ဝင်းသွားခြင်းနဲ့ဝင်းသွားလိုက်တယ်ဒါပေမဲ့လည်းသွားခြင်းနဲ့စိတ်ကမပြောက်ဘူးအဲ့လိုဟာမျိုးလေးတွေပေါ့နောက်ပိုင်းကျတော့ဝင်းထဲမှာသွေးတွေပါလာပါမယ်အဲနောက်အဲ့ဒါချိန်ကျရင်တော့လေကောင်းနဲ့သူကအများစုကမှားထွက်ကြပါတယ်နောက်တစ်ခုကတော့ byte ထဲမှာပေါ့နော်ဟိုအောက်ငါမယ် byte တစ်ပြင်လုံးမှာပုံနေရာအောက်ဒီနေရာအောက်အောင်တတ်မယ်တစ်ခါတစ်ခါမှာအလုံးထုလေးတွေစမ်းသပ်လို့ရမယ်နောက်တစ်ခုကကြတဲ့အခါမှာ तू ကဝင်းထဲမှာသွေးပါလာတာဖြစ်တဲ့အတွက်ကြောင့်ဝင်းဟိုကိုခံကိုထဲမှာတန်တက်ကလေးကနဲလာပြီးတဲ့အခါမှာ तू ကဟိုနှုံးတယ်မောတယ်အဲ့ဒါမျိုးလေးတွေရှိလာမယ်နောက်တစ်ခုကကိုအလေးချိန်ကြမယ်ပေါ့နော်ဒီလိုလက္ခဏာတွေဖြစ်လာမယ်ဆိုရင်တော့တက်ဆိုင်ရာဆရာဝန်နဲ့တိုင်ပင်ပြီးတော့ကျမတို့လိုအပ်တာလေးတွေဆက်လက်စစ်ဆေးဖို့လိုပါမယ်ရှင
်ဦးမကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂဟာဆော့ဆော့စစ်စစ်ဖော်ထုတ်သိရှိနိုင်မှုအခွင့်အရေးရှိတဲ့ယောဂတစ်ခုဖြစ်ပါတယ်ဆော့ဆော့သိပြီးဆော့ဆော့ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တာကြောင့်ကျွတင်စစ်ဆေးဖို့ဝင်မလေးတင်ဘူးလို့ရှေအောင်နင်းစီကိစ္စဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာတော်ရင်ထွန်းကအခုလိုကြံပေးပါတယ်အဲ့
တော့ဦးမကြီးနဲ့အစာဟောင်းအိမ်ကိစ္စရဲ့အတန်ကျက်ကသောတိဖို့အခွင့်အရေးရှိပါတယ်။ဒါမှမဟုတ်ကြိုတင်စစ်ဆေးတယ်၊ screening လုပ်ဖို့ကိုဝန်မလေးကြပါနဲ့လို့တိုက်တွန်းရပါတယ်။ဝင်ကုန်ကြေးကျအနည်းငယ်များတော့ရှိပေမဲ့လည်းရရှိမဲ့အကျိုးမြတ်ကအများကြီးဖြစ်နေတဲ့အတွက် cost benefit cost effective ဖြစ်တယ်လို့ဒါဆိုပါတယ်။အဲ့ဒီမှာလည်းဒီခါလေးပညာရှိတတိဖြစ်ခဲ့တယ်ဖြစ်ပါတယ်။ဝန်စစ်ဖို့ဝန်နေတယ်။သွေးဖောက်ဖို့ကသူကပိုလုံးလုံးနဲ့ပေါ့။အဲ့တော့ဝန်မလေးပါနဲ့လို့ဝန်လေးစေယုံနဲ့လည်းပဲအခုဆွေးနွေးသွားတဲ့အားလုံးထဲမှာ fecal immuno chemical test လို့ခေါ်တဲ့ FIT ဒီမမအကျိုးတင်ပြင်ဆင်ကြလည်းမလို့စားတောက်ဒီစေဝါးရည်လည်းရှောင်ကြမလို့ရရှိမဲ့ရလက်ဒီကြိုတင်ကာကွယ်ကုသနိုင်တဲ့ benign လို့ခေါ်တဲ့ဒီဒဘိုလေးတွေအနာလေးတွေတွေ့ခဲ့မယ်ဆိုလို့ရှိရင်ကြိုတင်ခွဲစိတ်ကုသနိုင်မယ်ဆိုလို့ရှိရင်ကန်ချက်မဖြစ်ဘူးဒါစီကောက်လို့ရပါတယ်
ဦးမကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂဟာဆော့ဆော့စစ်စစ်ဖော်ထုတ်ကုသနိုင်မှုအခွင့်အရေးရှိတဲ့ယောဂတစ်ခုဖြစ်ပြီးလွယ်ကူရွှေ့ရှင်းတဲ့နည်းလမ်းတွေနဲ့စစ်စစ်ဖော်ထုတ်နိုင်တဲ့အကြောင်းသတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်တက်လို့ပ
ါဒေါက်တာတန်းစောတင်ဆက်နေတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုကြားခဲ့တာပါရှင်ခုတော့ဦးကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်ပါအောင်ပွဲအလားလာဘဲမလိုက်သုံးသပ်သူရဲ့အမြင်ဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်အနာသိစစ်အုပ်ချုပ်ရေးကိုဖီဆန်တက်ခဲ့နေတဲ့လှုပ်ရှားမှုရဲ့အခြေအနေနဲ့အလားအလာဘယ်လိုရှိသလဲဆိုတာအလုံးစိတ်ဝင်တစားရှိကြသလိုကို့ရှူတောင်းနဲ့ကို့တုံးသက်မှုတွေလည်းရှိနေပါတယ် Independent Analyst ဖဲမလိုက်တုံးသက်သူ Richard Hosey ကတော့ဒီမိုကရေစီတိုက်ပွဲဝင်တွေအခြေအနေကောင်းဝင်မဲ့အောင်ပွဲအလားအလာမပြတ်သားတယ်ဘူးလို့ဆိုပါတယ် ICG နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ရဲ့မြန်မာဆိုင်ရာအကြံပေး Richard Hosey နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးတုံးသက်ထားပါတယ်ရှင်
ရှိတ်လို့စစ်မြန်မာနိုင်ငံမှာဒီမိုကရေစီအင်အားစုတွေဆန့်ကျင်လှုပ်ရှားမှုကြောင့်စစ်ကောင်စီကတိုင်းပြည်ကိုအေးအေးညံ့ဆက်လက်အုပ်ချုပ်ဖို့ခက်ခဲနေတယ်။ဒါပေမဲ့ဒီမိုကရေစီအင်အားစုတွေကလည်းစစ်ကောင်စီကိုလုံအောင်ဖယ်ရှားပြီးတော့တိုင်းပြည်ကိုတစုတစည်းရဲ့အုပ်ချုပ်နိုင်ဖို့ဆိုတာစိန်ခေါ်မှုတွေအများကြီးရှိနေတယ်လို့ဒီနေ့အစောပိုင်းကရစ်ချတ်ကပြောခဲ့ပါတယ်။ဆိုတော့အခုအဲ့ဒီအချိန်လေးဘယ်လိုပြောင်းလဲသွားပါလဲဆိုတာကျွန်တော်သိကြပါတယ်။
You know, I think what we can say is that the situation has probably surprised the military regime. I think they were expecting that resistance forces, particularly the groups in the central dry zone, would not be able to last.
Chinese sickness ကိုအားသင့်စေလို့တော့ပြောနိုင်ပါတယ်။တော်လိုင်းရာဇူရီသူတို့ကပူပိုင်းဒေသကလှုပ်ရှားမှုတွေကဘယ်လောက်ထိတာရှည်လိမ့်မယ်မဟုတ်ဘူးဆိုပြီးစစ်ကောင်စီကမျှော်လင့်ထားခဲ့ပါလိမ့်မယ်။တကယ်တော့ခြောက်သွေ့တဲ့မြေပြင်ဒေသမှာကုကံတက်ခတ်ဖို့ဆိုတော့တောတောင်ထူထပ်တဲ့ဒေသတွေမှာလို့မလွယ်ပါဘူးစစ်ကောင်စီကအရက်သားတွေအများပြားကိုပါထိခိုက်နေနိုင်စေတဲ့နည်းကိုတုံးလာပါတယ် ရဲသားတွေကိုဖမ်းဆီးတပ်ဖြတ်ရွာမီးရှို့စရီလောက်ပါတယ်ဒါပေမဲ့စစ်တပ်အတွက်အခက်ကြုံနေရစေပါအညာဒေသမှာအပြတ်သက်ထိုးစစ်ဆင်ရှင်းလင်းမဲ့အခြေအနေတွေမတွေ့ရသေးပါဘူးအင်အားစုပြုံတုံးပြီးမစွန့်စားခြင်းလို့လည်းဖြစ်နိုင်ပါတယ်ဒီလိုစစ်တပ်ဘက်မှာအခက်ကြုံနေလို့တော်လိုင်းအင်အားစုတွေအတွက်လည်းလွယ်လွယ်တကူမဖြစ်နိုင်သေးပါဘူးချင်းချလာတာနဲ့မြစိန်ခေါ်မှုတွေလည်းပုံများလာပါတယ်ရန်ပုံငွေပုံလိုအပ်လာသလိုထောက်ခံပံ့ပိုးမှုတွေလည်းပုံမှုပြီးတော့လိုအပ်လာပါတယ်ပြည်ပထောက်ခံမှုအကောင်ဆုံးဖြစ်ပေမဲ့အချိန်ကြာလာရင်တော့အခက်ကြုံလာနိုင်ပါတယ
်ဟုတ်ကဲ့ဒါမှဒီဒီမိုကရေစီရေလှုပ်ရှားသူတချို့ကိုသေတံပေးပုံမြင်လိုက်တာနောက်ပြီးတော့ဗြိတိန်သံမဟောင်းဗစ်ကီဘိုမန်တို့ကိုထောင်ချလိုက်တာတွေနောက်ပိုင်းမှာနိုင်ငံတကာထောက်ခံမှုတွေနိုင်ငံရေးအရာစစ်တပ်ရေးအရာထောက်ခံမှုတွေပိုပြီးတော့ပြင်းထန်လာတာကိုတွေ့ရပါတယ်အဲ့ဒါတော့ထိရောက်မှုမရှိနိုင်ဘူးလား
Well, I think the assistance from the international community has been rather limited. Of course, expressing
the နိုင်ငံတကာတာဝန်ရဲ့ထောက်ခံမှုကတော့တော်လေးအကန့်အသတ်ရှိတယ်လို့ကျွန်တော်ထင်ပါတယ်။မှန်ပါတယ်။အားပေးမှုတွေစိတ်ကြရေးရအရာထောက်ခံမှုတွေကိုတော့တွေ့နိုင်ပါတယ်။ဒါပေမဲ့ဘယ်နိုင်ငံကမှတွန်လိုင်းရေးရာစုတွေကိုလက်နက်ပံ့ပိုးတာမရှိသေးပါဘူး။ဒါ့အပြင်မြန်မာနိုင်ငံဟာကမ္ဘာ့ရဲ့ဦးစားပေးဒုတိယအဆင့်လောက်မှာပဲရှိနေပါတယ်။သူတို့ဖြင့်အနောက်နိုင်ငံတွေအတွက်ပါသူတို့ကယူကရိန်းနဲ့တခြားဒေသတွေကိုပို့ပြီးဦးစားပေးအလေးထားနေပါတယ်။အနောက်နိုင်ငံတွေရဲ့အဆင့်မြင့်ဦးစားပေးအဆင့်မှာရှိမနေတာမြန်မာနိုင်ငံအတွက်အထူးဝမ်းနည်းစရာကောင်းတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်။ဆိုတော့စစ်ကောင်စီကိုကြည့်ရင်လည်းနိုင်ငံတကာမှာပို့ပြီးတော့ဝိုင်းပယ်ခံရတယ်။အာဆီယံထဲမှာပဲဖဲ့ချင်းလာနေပါတယ
်။ဒါစစ်ကောင်စီဘက်ကိုကြည့်မယ်ဆိုရင်ရုရှားရဲ့ထောက်ခံမှုကတော့ဘလောက်အရေးပါလဲခင်ဗျ။မကြသေးခင်ကရုရှားသမ္မတနဲ့စစ်ကောင်စီအကြီးအကဲတွဲဆောင်တဲ့နေရာမှာကြီးလိုက်မယ်ဆိုရင်အစီပွားရေးလုံစာတခါနျူကလ িয়ার စွန့်ရင်ဆက်ယုံတော့မှတိဆောက်ပေးမယ်စီရေးအဖြစ်အခုနီးပေးမယ်ဆိုတာတွေကြားလာရတယ်ဆိုတော့ဒီဟာတွေဟာစစ်ကောင်စီတဲ့ဘလောက်ထိအတက်စရာဖြစ်ပါသလဲစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေရဲ့အပြိုင်ပွဲမှာအင်အားချိန်ခွင်ရှားစစ်ကောင်စီဘက်ကိုတဖက်ဆောင်ကြီးဖြစ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်ပါ
Well, I think Melbourne has very high expectations.
ပူတင်နဲ့ပထမဆုံးတွေ့ရတဲ့သူ့ကိုစစ်ဖို့တရားလို့မဟုတ်ပဲနိုင်ငံအကြီးအကဲဖြစ်ပထမဆုံးအချိန်အတိမတ်ပြုလိုက်တဲ့ဒါတော့သူတိတ်ပျော်သွားပုံရပါတယ်။ဒါပေမဲ့ရုရှားကတိတ်အင်အားကြီးမှပြီးကမ္ဘာကလေးစားတဲ့နိုင်ငံကြီးတစ်ခုဖြစ်နေရင်တော့ဒါတမျိုးနမည်ဖြစ်ပါလိမ့်မယ်။အခုတော့ရုရှားကအားပျော်နေပြီးတခါမှမကြုံစဘူးလို့ဘေးဖယ်ခံရတဲ့အခြေဖြစ်နေတယ်တော့သူနဲ့မဟာဗျူဟာဆက်ဆက်ရေးထူထောင်နိုင်တာအဲ့လောက်တန်မိုးမရှိတော့ဘူးလို့ထင်ပါတယ်။လက်နက်ကတော့ရနိုင်ပါသေးတယ်။တန်ငင်းတမန်ငင်းမှာတိတ်ပြီးတော့အေးမပါတော့ပါဘူးကုလသမဂ္ဂမှာသူတို့ကိုအတိမတ်ပြီးတော့ရုရှားကိုစစ်ကောင်စီကအားကိုးခြင်းပေမဲ့ရုရှားကဒီကိစ္စမှာမတက်ကြွပါဘူးတရုတ်ကသာလွှတ်ထားတယ်လို့ပါပဲတရုတ်ကလည်းပြည့်ပြည့်စုံစုံမရှိလို့စစ်ကောင်စီအတွက်စိတ်တန်းချက်မဖြစ်နိုင်ပါဘူးလက်နက်အရာစီးပွားရေးအရာထောက်ပံ့တဲ့နေရာမှာလည်းယူကရိန်းကြောင့်မနှဲရုံးကန်နေရတဲ့ရုရှားအနေနဲ့စစ်ကောင်စီကိုဘယ်ကူညီနိုင်မလဲကျွန်တော်တိတ်မထင်ပါဘူး
ဒါအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုကြည့်မယ်ဆိုရင်သူတို့ကရောဒီခုခံတွန်းလှန်နေတဲ့ဒီမိုကရေစီအင်အားစုတွေကိုဘာကြောင့်ရုပ်ပိုင်းအရဒါပြည်နယ်လင်းပြရင်လက်နက်အထောက်ပံ့မပေးနိုင်တာလဲခင်ဗျာ။ဘာအခက်အခဲရှိနေလဲသူတို့ဘက်မှာနိုင်ငံတကာဆက်ဆံရေးကျင်းဝတ်တာ ethics တွေဘာတွေရှိနေသလား။ယူကရိန်းကြောင့်သူတို့အရန်တက်တက်ကြွကြထောက်ခံနေရတာတွေ့ရပါဘူး။
Yeah, I mean the Ukraine situation and the Myanmar situation are very different, right? Ukraine is a war in Europe. And bordering NATO countries.
Ukraine နဲ့မြန်မာကခြေလျင်တက်ခွန်ပါတယ်။ Ukraine စစ်ပွဲကဥရောပစစ်ပွဲဖြစ်ပါတယ်။ NATO ပေါ်နိုင်ငံတွေရဲ့အင်းနီးရင်လည်းဖြစ်ပါတယ်။ဒါကြောင့် NATO နိုင်ငံတွေရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောက်နေတယ်လို့သူတို့ယူဆပါတယ်။မြန်မာပြည်ထနာကြတော့အင်းနီးရင်တရုတ်၊အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်ဘယ်နိုင်ငံမှအတိုက်ခံတွေကိုလက်နက်အင်အားပံ့ပိုးဖို့စိတ်ဝင်စားကြပါဘူး။ဒီလိုအင်းနီးချင်းဘယ်နိုင်ငံကမှထောက်ခံအားပေးခြင်းမရှိတဲ့အင်အားစုကိုအဝေးနိုင်ငံတွေကပံ့ပိုးပေးဖို့ဆိုတာတိတ်မဖြစ်နိုင်ပါဘူး။ဒါပေမဲ့လက်နက်ထောက်ပံ့မပန့်ဆိုတာအပါအထားတတမန်ရေးအရာထောက်ခံမှုပုံမှုခိုင်မာမှုရှိတယ်မှာလေ။မြန်မာရေးမှာဘလို့ပါဝင်ကူညီရမယ်ဆိုတာအနောက်နိုင်ငံတွေကအလေးနဲ့ထားပြီးပုံမှုစဉ်းစားသင့်တယ်လို့ထင်ပါတယ
်။နောက်ပြည်တွင်းအခြေအနေကိုလည်းကျွန်တော်လည်းမေ့ချင်ပါတယ်။အခုတိုင်းရင်းသားအင်အားစုတွေပေါ့ EAO တွေကိုသူတို့ပဲပါအောင်ဆိုပြီးတော့နှစ်ဖက်လုံးကအပြိုင်ဆိုင်ကြိုးပမ်းနေရတာတွေ့ရပါတယ်။ စစ်ကောင်စီဘက်ကဆိုရင်ဝါကိုပြည်내ပြင်မယ်ပြောရင်းနဲ့ပြည်내တွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပိုပြင်မယ်ဖွဲ့စည်းပုံအောင်ပြင်မယ်ဆိုပြီးတော့လည်းမကြတိခင်ကပြောတော့တာတေးရပါတယ်ဒါဟာဘယ်အတိုင်းကြတိဆွဲဆောင်နိုင်မယ်လို့ထင်ပါတယ်တိုင်းရင်းသားတွေကို
Well, I think Myanmar's peace process has been very ineffective.
Myanmar ရဲ့ငြိမ်းချမ်းရေးအသိမထီရောက်နိုင်မှုလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲဒီမှာအယူဆအစ်စ်နဲ့စဉ်းစားမှုအစ်စ်တွေမတွေ့ရပါဘူး။သူ့ဘက်ကလုံဆောင်နိုင်မယ့်ကိစ္စတွေထဲမှာငြိမ်းချမ်းရေးဖြစ်စဉ်ပေါ်အလေးနဲ့ရက်ကတ်နံပါတ်လည်းမရှိပါဘူး။တိုင်းတိုင်းအင်အားစုတွေကိုပြောရမယ်ဆိုရင်တော့သူတို့ဟာစစ်ကောင်စီဘက်ကိုပဲဖြစ်ဖြစ်တော်လိုင်းအင်အားစုတွေဘက်ကိုပဲဖြစ်ဖြစ်တင်းညွတ်နေတာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ထင်ပါတယ်။ဒီ EU တွေအားလုံးတင်းညွတ်နေတဲ့ဘက်ကတစ်ဖက်တည်းရှိပါတယ်။အဲဒါကတော့သူတို့ရဲ့အကျိုးစီးပွားပါပဲ။သူတို့နဲ့မြင်တဲ့သူတို့လူလူရဲ့အကျိုးစီးပွားပဲဖြစ်ပါတယ်။သူတို့အကျိုးစီးပွားအတွက်တကယ်လွတ်ဆောင်ပေးမယ့်ဘက်ကိုပဲထောက်ခံနိုင်ပါတယ်။ဒါအမြဲတမ်းရှိလာခဲ့တဲ့သဘောထားပါ
။အခုတော့ NUG ဘက်ကလည်းပဲ Federal ပြည်ထောင်စုကိစ္စကိုသိအလေးနဲ့ထားပြီးလွတ်ဆောင်နေတာတွေ့ရပါတယ်။ NUCC ကဖွဲ့ပြီးတော့ Federal ပြည်ထောင်စုတည်ဆောက်ရေးအတွက် EAO တွေနဲ့လက်တွဲပြီးတော့ဆောင်ရွက်နေရဆိုတာကျွန်တော်သိနေရပါတယ်။So အဲ့ဒါကတော့ဘယ်လောက်ထိဆွဲဆောင်နိုင်စွမ်းရှိမယ်ထင်ပါတယ်တိုင်းရင်းသားတွေ
Well it's not just a political problem right
there remains ငါနိုင်ငံရေးပြဿနာတစ်ခုလည်းမဟုတ်ပါဘူး EU တို့ဘက်ကတန်တရားတချို့စိုးရိမ်မှုတချို့ရှိနေပါတယ်ယုံကြည်မှုကင်းမဲ့နေပါသေးတယ် NUG ကတော့ဒီလိုမယုံကြည်မှုရောပါစေဖို့အတွက်အများကြီးလှုပ်ဆောင်ခဲ့ပါပြီလှုပ်ဆောင်နေပါတယ်ဒါပေမဲ့မလုံလောက်သေးပါဘူးနောက်တစ်ခုကဘယ်ဘက်ကနိုင်မလဲဆိုတော့ EU တွေဘက်ကရည်ရည်ပြတ်မမြင်ရသေးပါဘူးဆိုတော့ NUG အနေနဲ့တိုင်းရင်းသားတွေကိုထောက်ခံတဲ့အကြောင်းငငယ်ရရမူဝါဒအရလုတ်ပြဲရုံနဲ့မပြီးပဲတိုက်ပွဲမှာအနိုင်ရမယ်အဲ့ဒီမူဝါဒတွေကိုလက်တွေ့အကောင့်ထဲပေါ်နိုင်တယ်ဆိုတာကိုလည်းပြသနိုင်မှုလိုအပ်ပါတယ်ဒီကိစ္စမှာလည်း EU တွေကတန်တရားတွေရှိနေသေးပါအာဏာသိမ်းပြီးခုခံတိုက်ခိုက်မှုတွေစတင်တော့ရတဲ့ဘက်အတွင်းမှာပဲအနိုင်ရတော့မလို့ယူဆမှုတွေရှိခဲ့ရင်ပဲ EU တွေကတော့ကြောင်းမယ်လို့ပြောတာမျိုးကျွန်တော်ကြားခဲ့ရပါတယ်သူတို့ပိုသိပါတယ်သူတို့တွေ့ကြုံတွေလည်းအများကြီးရှိပါတယ်
တချို့ကတော့အခုမြန်မာနိုင်ငံအခြေအနေဟာဒေါ်ဆန်းစုကြည်ခေလွန်ကိုစတင်ဝင်ရောက်နေပြီဖြစ်တယ်။ NUG ဟာလည်းအရင်က NLD မဟုတ်ဘူးလို့ပြောနေရပါတယ်။ဆိုတော့ EAO တွေကဒီ NLD အစိုးရဘက်မှအကြိုက်မတွေ့ခဲ့ဘူး၊ဘဝင်မကြခဲ့ဘူးဖြစ်ခဲ့တဲ့အခြေအနေဟာအခုပြောင်းလဲသွားနိုင်ကြအကြောင်းမရှိဘူးလား။
Well, this is where the trust gap originates, right? That's many EAOs feel that the NLD government was not favorable
to their ဟုတ်ပါတယ် EU နဲ့ NLD ကြားယုံကြည်မှုကွာချက်အဲ့ဒီတုန်းကစတင်ခဲ့ပါတယ် NLD ဆိုရသူတို့တောင်းဆိုချက်သူတို့ခွင့်ရေးကိုအလေးမထားဘူးလို့တိုင်းရင်းသားတွေထင်ခဲ့ကြပါတယ် NLD ဟာဗမာမျိုးသားရေးလမ်းစဉ်နဲ့သာပုံနှီးဆက်တာလို့ယူဆခဲ့ကြပါတယ်စစ်တပ်လည်းအလားတူပါပဲဗမာမထူးပါဘူးအခုတော့ NUG ဟာတိုင်းရင်းသားတွေကိုထိတ်တန့်ရလို့အများအပြားမှာတာဝန်ပေးထားပါတယ်ဒါ NLD မူနဲ့လွန်စွာကွဲလဲတဲ့မူဝါဒဖြစ်ပါတယ်ဒါပေမဲ့ဒါဘလောက်မှန်ကန်တယ်လဲအန်ယူဂျီမှာအခုပြောထားတဲ့ဂရီစကားတွေကိုလက်တွေ့အကောင့်ထဲပေါ်လာနေတဲ့အခြေအနေရှိပါမလားဆိုတော့တန်ရနာကောင်းဆောင်တွေစောင့်ကြည့်ကြလိမ့်ဦးမယ်လို့ထင်ပါတယ
်ဦးကျော်စန္ဒရဲ့မြန်မာအရေးတုံသက်ချက်ကိုကြားခဲ့ရပါရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကိုရနိုင်ရဲ့အားကစားကဏ္ဍပါတရုတ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစပွဲတင်တန်နစ်ပြိုင်ပွဲမှာတော့တရုတ်လေယာဉ်စင်အသင်းကချန်ပီယံဖြစ်သွားပါတယ်။2022ခုနှစ်အတွက်ဝင့်ငွေအကောင်းဆုံးဘောလုံးသမားဆင်းကိုကမ္ဘာကျော် Forbes Magazine ကြီးကထုတ်ပြန်လိုက်ပါတယ်။ဒီလိုသပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကအစူးစီးတင်ပြထားပါတယ
်။တရုတ်နိုင်ငံမှာကျင်းပတဲ့နိုင်ငံအလိုက်ကမ္ဘာစပွဲတင်တန်နစ်ပြိုင်ပွဲမှာတော့တရုတ်နိုင်ငံကပဲအမျိုးသားရောအမျိုးသမီးမှာပါအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။စီချွန်ပြည်နယ်ချန်တူးမြို့မှာအော်တိုဘတ်9ရက်နေ့ကကစားခဲ့တဲ့အမျိုးသားဖိုင်နယ်မှာတော့အင်ရှင်တရုတ်တင်းကဂျာမနီကို3ပွဲပြတ်နဲ့အနိုင်ရပြီးတော့ရွှေတစိမ့်ရသွားခဲ့တာပါပထမပွဲမှာတော့ကမ္ဘာအဆင့်တဲ့ဖန်ဆန်ဒေါင်းကအဆင့်36ဘန်ဒစ်ဒူဒါကို3ပွဲပြတ်နိုင်ခဲ့သလိုလက်ရှိအိုလံပစ်ချန်ပီယံမာလောင်းကဂျာမနီကစီတန်းကို3ပွဲ2ပွဲနဲ့နိုင်ပြီးနောက်ဆုံးပွဲမှာတော့တရုတ်ကဝမ်ချူကင်းကဂျာမနီကကေစတမ်ဘာကို3ပွဲပြတ်နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအခုလိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာနဲ့ပတ်သက်ပြီးတော့တရုတ်သင်းက1 2 King ကတော့
感觉还是非常开心嘛。我觉得
အရန်ပြောပါတယ်။အခုလိုအတင်းလိုက်ကမ္ဘာစပွဲတင်တင်းတဲ့ပြိုင်ပွဲကိုအနိုင်ရတာဟာကျွန်တော်တို့9ယောက်ထဲကြောင့်မဟုတ်ပါဘူး။ဒါကတရုတ်စပွဲတင်တင်းတဲ့အဖွဲ့ချုပ်ကလူတွေအားလုံးရဲ့စူပန်အားထုတ်မှုကြောင့်ရတယ်လို့ထင်ပါတယ်။
နောက်ပြန်လက်ရှိအိုလံပစ်ချန်ပီယံမာလုံးကလည်းနောက်ဆုံးဖိုင်နယ်ပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်我觉得邱党最新的他也是在那个欧洲锦标赛已经拿到冠军现在确实是一个非常强的
对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对对
အော်ဒီဘာရှိအနေကကစားခဲ့တဲ့အမျိုးသမီးဖိုင်နယ်မှာတော့တရုတ်သင်းကဂျပန်ကို၃ပွဲပြတ်နဲ့အနိုင်ရပြီးချန်ပီယံဖြစ်ခဲ့ပါတယ်။နိုင်ငံတကာသပွဲတင်တင်းနစ်အဖွဲ့ချုပ် IGDF ရဲ့2022ခုနှစ်ကမ္ဘာသပွဲတင်တင်းနစ်ပြိုင်ပွဲတွေကိုတရုတ်နိုင်ငံချန်တူးမြို့မှာဆဲရကြကျင်းပခဲ့ပြီးတော့နိုင်ငံ62နိုင်ငံကအားကစားသမား250ကျော်ပြိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးမင်းနေဘက်မှာတော့အင်္ဂလန်ပရီးမီယာလိဘောလုံးပွဲမှာဇယားထိတ်ကဥဆောင်နေတဲ့အာဆောကဒီတစ်ပတ်မှာလည်းလီဗာပူးကိုထတ်နိုင်လိုက်ပါတယ်။နောက်တစ်လုံးဂိုးတွေအပြန်အလှန်သွင်းပြီးတော့အာဆောကနောက်ဆုံးမှာပယ်နယ်တီရပြီးတော့3ဂိုး2ဂိုးနဲ့နိုင်သွားခဲ့တာပါ။အာဆောအတွက်ဂိုးတွေကိုတော့မာတန်နယ်လီကတကူဆာကာက2ဂိုးသွင်းပေးခဲ့တာပါ။အာဆောသင်းဟာအခုတစ်ခါမှလည်းလီဗာပူးကိုထတ်ပြီးတော့နိုင်လိုက်တာကြောင့်မဘေးဇယားထိတ်ကနေဆက်ပြီးတော့ဥဆောင်နေပါတယ်။ဒီမှာ Chelsea က Wolf ကို3ဂိုးဂိုးမရှိ Newcastle က Brentford ကို5ဂိုးတကူ Spurs က Brighton ကို2ဂိုးဂိုးမရှိနဲ့နိုင်တယ်လို့ Man City ကလည်း Southampton ကို4ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဒီဘက်မှာ Man City တိုက်စင်မှု Haaland 2ဂိုးသွင်းတာကြောင့်အခုဆိုရင် Premier League မှာသူသွင်းတာဟာ15ဂိုးရှိသွားပြီဖြစ်ပါတယ
် Man absolutely is one of the best no doubt about that I had many very very good all of them and Erling is one of themSo the numbers
FCD Nibia Guardiola ကတော့ Haaland ဟာအကောင်းဆုံးနေတဲ့ကတယောက်ဖြစ်ကြောင်းသူမှအရန်ကောင်းတဲ့တိုက်စင်မှုတွေအများကြီးရှိခဲ့ပြီးတော့ Haaland ကတော့သူ့ရဲ့အကောင်းဆုံးတိုက်စင်မှုတွေကတယောက်ဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်အစတည်းမှာပဲ Man U တိုက်စင်မှု Ronaldo ကတော့သူကစားခဲ့တဲ့ club အသင်းတွေအတွက်သွင်းပေးခဲ့တဲ့ဂိုးဟာ900ရှိသွားပြီဖြစ်ပါတယ်ရော်နယ်ဒိုဟာအက်ဗတန်ကို2ဂိုးတကိုးနဲ့နိုင်တဲ့ပွဲမှာအနိုင်ဂိုးသွင်းခဲ့ပြီးတော့ဒါဟာသူ့အတွက်တော့ကလပ်အသင်းတွေအတွက်စုစုပေါင်းဂိုး900မြောက်ဖြစ်ပါတယ်။ Sporting Lisbon မှာသူ့ရဲ့ပထမဆုံးဂိုးကိုသွင်းပြီးနှစ်ပေါင်း20နဲ့နှစ်ရက်အကြာမှာပဲကလပ်အသင်းအတွက်သူ့ရဲ့ဂိုးပေါင်း900မြောက်ဂိုးကိုသွင်းနိုင်လိုက်တာဖြစ်ပါတယ်။အသက်38နှစ်ရှိဖြစ်တဲ့ရော်နယ်ဒိုဟာဒီနှစ်ဘောလုံးရာသီမှာတော့မန်ယူအတွက်ပုံမှန်ပွဲထွက်ခွင့်မရဘဲနဲ့ရန်ကုန်မှာပဲထိုင်နေရတာများပါတယ်။ရော်နယ်ဒိုအနေနဲ့နောက်ထပ်ဘလောက်ထိဂိုးတွေဆက်ပြီးတော့သွင်းနိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်။အချိန်တင်းမှာပဲအာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကတော့လာမယ့်ကာတာကမ္ဘာဖလားဟာသူ့အတွက်နောက်ဆုံးကမ္ဘာဖလားဖြစ်တယ်လို့ပြောလိုက်ပါတယ်။မက်ဆီဟာ2005ခုနှစ်မှာအာဂျင်တီးနားလည်းရွေးစဉ်ဖြစ်လာခဲ့ပြီးတော့2006 2010 2014 2018ကမ္ဘာဖလားတွေမှာအာဂျင်တီးနားအသင်းနဲ့ကမ္ဘာဖလားပါဝင်ခွင့်ရခဲ့ပြီးတော့ဒါဟာသူ့အတွက်တော့5ချိန်မြောက်ကမ္ဘာဖလားလည်းဖြစ်ပါတယ်။မက်ဆီဟာ2016ကိုပါအမေရိကဖလားပြီးတော့ကတော့ဖိုင်နယ်မှာချီလီကိုရှုံးပြီးတဲ့နောက်အာဂျင်တီးနားအသင်းကနေအနားယူခဲ့ပြီးမှအသင်းနဲ့ပြန်ကစားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။နောက်တဲ့ဘောလုံးသတင်းတစ်ခုကတော့ PSG နဲ့ပြင်သစ်တိုက်စစ်မှုကီလီယန်အမ်ဘာပေဟာမက်ဆီနဲ့ရော်နယ်ဒိုတို့ကိုကြော်ပြီးတော့ကမ္ဘာဝင်ငွေအကောင်းဆုံးဘောလုံးသမားဖြစ်သွားခဲ့ပါတယ်။ဘာဂျော်ဖုတ်မဂ္ဂဇင်းရဲ့အဆိုအရတော့အမ်ဘာပေဟာခမန်းကြီးအဖြစ်တနစ်ကိုအမေရိကန်ဒေါ်လာ128သန်းရတယ်လို့ဆိုပါတယ်။အဲဒီနောက်မှာတော့မက်ဆီကဒေါ်လာသန်း120နဲ့ဒုတိယဝန်ကြီးအများဆုံးဖြစ်ပြီးတော့မန်ယူတိုက်စစ်မှုရော်နယ်ဒိုကတော့တနစ်ကိုဒေါ်လာသန်း100နဲ့တတိယနေရာမှာရှိနေပါတယ်။ဒါပြင် PSG တိုက်စစ်မှုနေမာက89သန်းနဲ့နံပါတ်4နေရာမှာရှိနေပြီးတော့လီဗာပူးတိုက်စစ်မှုဆာလာကတော့53သန်းနဲ့15နေရာမှာရှိနေပါတယ်။မန်စီးတီးတိုက်စစ်မှုဟာလန်ကတော့39သန်းနဲ့30ချိတ်ခဲ့ပါတယ်။လုံးဝ၈နှစ်အတွင်းမှာတော့မက်ဆီနဲ့ရော်နယ်ဒိုတို့ကပဲဝင်ငွေအများဆုံးကစားသမားတွေအဖြစ်ရပ်တည်ခဲ့ကြပြီးတော့ဒီတစ်ချိန်ကတော့ပထမဆုံးအချိန်ဒီဘာပေကသူတို့ကိုကြော်တက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီလိုနည်းချနိုင်ရင်ကဘောလုံးပွဲမှာပရိသတ်120ကျော်သီဆုံးပြီးရက်အနည်းငယ်အချာမှာပဲအာဂျင်တီးနားမှာလည်းဘောလုံးပရိသတ်တွေနဲ့လုံခြုံရေးတွေပြဿနာဖြစ်ပြီးတော့ပရိသတ်အုပ်သေးဆုံးသွားခဲ့ပြန်ပါတယ်။အော်တိုဘာ6ရက်ကဘိုဂတ်ဂျူနီယာစ်နဲ့ဂျင်မနာစီယာလာပလာတာတို့ပွဲမှာပြိသက်တွေများလွန်ပြီးတော့ကွင်းထဲကိုဝင်လို့မရသေးတဲ့ပြိသက်တွေနဲ့ရဲတွေကွင်းပြင်မှာရုံးရင်းဆန်ခတ်ဖြစ်ခဲ့ကြပါတယ်။ရဲတွေဘက်ကရာဘာဂျီဇန်နေမျက်ရည်ပုံးတွေတုံနေနေခဲ့ပြီးတော့အဲ့မှာကွင်းထဲကပွဲကြည့်စင်မှာရှိနေတဲ့ပြိသက်တွေလည်းလန့်ပြီးတော့ကွင်းထဲကိုဆင်းပြေးခဲ့လို့ပွဲစားပြီး9မိနစ်အကြာမှာပဲပွဲကိုရပ်လိုက်ရပါတယ်။ပြိသက်တွေကတော့သူတို့အနေနဲ့မျက်ရည်ပုံးကိုကြောက်လို့ကွင်းထဲဝင်ပြေးကြတာဖြစ်တယ်လို့ပြောကြပြီးတော့ မျက်ရည်ပုံးကြောင့်ပွဲပြန်စတဲ့အချိန်မှာတော့ဘောလုံးသမားတွေရောပရိသတ်တွေပါအသက်ရှူကြတာဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ပရိသတ်တွေကတယောက်ဟာကွင်းကနေအပြတ်မှာနှလုံးရောဂါနဲ့သေဆုံးသွားတယ်လို့ပြီးနယ်လုံခြုံရေးဝန်ကြီးကပြောပါတယ်။ဒီဖြစ်ရကြောင့်လုံခြုံရေးအဖွဲ့အကြီးအကဲကိုယာရုကနေထုတ်ပယ်လိုက်တယ်လို့ဝင်းနိုဇာရစ်ဒေသအစိုးရကတော့ပြောပါတယ်။ကွင်းကလူ1000ဆန့်ပြီးတော့ပရိသတ်1000လောက်ကကွင်းထဲကိုဘလို့မှဝင်မရပဲအပြင်မှာစောင့်နေတာကြောင့်လက်မှတ်တွေပိုရောက်တာဖြစ်နိုင်ပြီးတော့ဒါကိုစုံစမ်းစစ်ဆေးသွားမယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။အာဇာပွဲတွေမှာမျက်ရည်ပုံးလုံးလို့လူသေဆုံးတာတွေအခုတလောဖြစ်လာနေတာကြောင့်မျက်ရည်ပုံးသုံးတာကိုမိကွန်းတွေထုတ်နေကြပြီးတော့အတော်များများကတော့မသုံးသင့်ဘူးဆိုပြီးတော့ဝေဖန်နေကြပါတယ်နော်။အဲ့ဒီငါမကျင်းပါတဲ့ဘန်ကောက်ဖိတ်ခေါ်ခေါင်းကြီးပြိုင်ပွဲမှာတော့စပိန်နိုင်ငံကယူဂျီနီယိုလိုပက်ဆာကာရာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အောက်တိုဘာ9ရက်နေ့ကနောက်ဆုံးနေ့ကစားကြတော့မှအသက်22နှစ်အရွယ်လိုပက်ဆာကာရာက3ချက်အသာနဲ့အနိုင်ရသွားခဲ့တာပါ။သူဟာနောက်ဆုံးနေ့မကစားခင်မှာတော့5ချက်အသာနဲ့ဥဆောင်နေခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်ဆုံးနေ့မှာတော့အမေရိကန်ကပက်ထရစ်ရီကာတူကိုဖိအားပေးပြီးမိဖို့ကြိုးစားခဲ့ပေမဲ့လည်းနောက်ဆုံးမှာ3ချက်အသာနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာ။
ကိုရနာရဲ့အားကစားကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ကြာတာပြင်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်။
ချက်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုမှတ်တမ်းရထိုက်ကပြောပြပေးပါရှင်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တရားရင်ဆိုင်နေရတဲ့အမှုတွေထက်ကစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကငွေရယူခဲ့တဲ့ဆိုပြီးတရားစွဲထားတဲ့အာဂရီမုံနှမှုအတွက်ထောင်ဒဏ်3နှစ်နေပြည်တော်အထူးတရားရုံးကအောက်တိုဘာလ12ရက်နေ့ဗုဒ္ဓဟူးနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ဒီမှုအတွက်အထက်တရားရုံးစီကိုအစင့်စင့်အယူခံတက်သွားဖို့ရှိတယ်လို့လည်းတရားရုံးနဲ့နီးစပ်သူတို့က VOA ကိုပြောပါတယ်ရှင်။ဒီသတင်းပါအတွင်းယူကရိန်းနိုင်ငံတဝန်းကိုရုရှားကမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်မှုတွေကိုတိုက်ခိုက်နိုင်ဖို့အတွက်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေမြင့်တင်နိုင်မဲ့နည်းလမ်းတွေကိုဗုဒ္ဓဟူးနေ့မှာ NATO ကာကွယ်ရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာကျင်းပတဲ့ဆွေးနွေးပွဲမှာတော့ယူကရိန်းကိုအကူအညီတိုးပစ်နိုင်ရည်အဓိကဆွေးနွေးခဲ့ကြကြောင်းမြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ NATO ရဲ့အတွင်းရေးမှူးချုပ်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးမဟာဗျူဟာတရက်ကိုသမ္မတအိမ်ဗျူရောကဗုဒ္ဓနေ့မှာထုတ်ပြန်လိုက်တာမှာတော့ဒီမိုကရေစီနိုင်ငံတွေမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမဟာမိတ်တွေနဲ့အတူလက်တွဲဖြေရှင်းရေးဟာအရေးပါကြောင်းထပ်ပြီးအလေးအနက်ပြောကြားထားတယ်လို့ပဲတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုကိုထိန်းချုပ်ဖို့လှုံ့ဆော်နေတာလည်းပါဝင်ပါတယ်ရှင်ဟေတီပြည်သူတွေအတွက်လုံခြုံရေးနဲ့လူသားချင်းစာနာမှုအကူအညီတွေအမေရိကန်ကတိုးမြှင့်ပေးအပ်ဖို့ရှိနေတဲ့တစ်ချိန်တည်းမှာပဲကာလာဝမ်ယောဂါကူးစက်ပြန့်နှံ့မှုကိုကင်တွယ်နေရတဲ့ဟေတီနိုင်ငံမှာလှုပ်ရှားနေကြတဲ့ရာဇဝတ်ဂိုင်းတွေနဲ့ဆက်ဆက်မှုရှိတဲ့လက်ရှိအရာရှိတွေရောနောက်အရာရှိဟောင်းတွေကိုပါပြည်ဝင်ခွင့်ဗီဇာတတ်မြင့်ကန့်သတ်မှုတွေချက်မှတ်မှာလည်းဖြစ်ပါတယ်နိုင်ငံတွင်းရာဇဝတ်ဂိုင်းတွေရဲ့အကြမ်းဖက်မှုတွေကိုရပ်တန့်နိုင်ရေးနိုင်ငံတကာလက်နက်ကိုင်အထူးတပ်ဖွဲ့တစ်ခုပေးဖို့ဟေတီနိုင်ငံရဲ့ပန်ကြားချက်ကိုတော့အမေရိကန်ကသုံးသပ်နေဆဲဖြစ်ပါတယ်။တာလီဘန်ခေါင်းဆောင်တို့အပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်တွေဟာဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖြစ်ထွန်းမှုအတွက်အဟန့်အထားတစ်ခုအဖြစ်အာဖဂန်နစ္စတန်နိုင်ငံရဲ့အစ္စလာမစ်တာလီဘန်အစိုးရကဗုဒ္ဓဟူးနေ့မှာဝေဖန်လိုက်ပါတယ်ရှင်။ ကြာတာပလင်းနဲ့မနက်ခင်းထိတ်တန့်ရောက်တဲ့တင်အချင်းချုပ်ကိုမှတင်ပြထိုက်ကြေညာခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel L. Tayyip တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့မနက်ဖက်ထုတ်လွှင့်ချက်တွေကတော့ line meter 24 40 51 line meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပဲရန်ကင်းပြီးတော့အေးချမ်းကြပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှံလောပါ
This program has come to you from the Voice of America, Washington.